Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2016ခုနှစ်ဧပြီလ29ရက်တောက်ကြနေညပဲအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုရှားဖောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်နေမှာပါ။စီးရီးယားနိုင်ငံအလပိုမြို့ကိုဒီကနေ့လေကြောင်းကနေဆက်တိုက်ခိုက်တာမှာစီးကန်းတစ်ခုထိမှန်ပျက်စီးသွားပါလိမ့်။ရောက်ကိုရီးယားကဖမ်းထားတဲ့အမေရိကန်နိုင်ငံသားတအူးကိုအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ချလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကအာဖဂန်နစ္စတန်မှာဆေးရုံတစ်ခုကိုမာယွန်တက်ခဲ့တဲ့ကိစ္စအမေရိကန်ကျန်နှစ်ပွင့်အဆင့်ဗိုလ်ချုပ်တအူးအပါအဝင်စစ်ဘက်ဝင်နဲ့16ဦးရေးယူခံရပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့27ရာစုပင်လုံညီလာခံကိုတလနှစ်လအတွင်းကျင်းပနိုင်ရေးနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ရဲ့တိုက်တွန်းချက်ပေါ်မှာတိုင်းရင်းသားခေါင်းဆောင်တွေကဘယ်လိုသဘောထားပါလဲ။
ဒီလာကလုံးဆောင်မဲ့ဒီစံနဲ့ပတ်သက်လို့ကြိုးစီးပြောရတယ်။ဟောလဲထောက်ကပါ။ဒီတော့လည်းပဲကလနလာဘင်ဖြစ်ချင်တယ်မဆိုင်ရင်ဒီက
ော။ SNLD ခေါင်းဆောင်ဆိုင်ညွန့်လွင်ရဲ့သဘောထားမှတ်ချက်နဲ့အတူနားဆင်ကြရဖို့ရှိပါတယ်။တခါဥွှေမန်းနဲ့ခေါင်းဆောင်ပိုင်းတချို့ကိုပါတီကထုတ်ပယ်လိုက်ပြီးတဲ့နောက်ပြည်တော်စုကြန့်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီအရေးပေါ်ညီလာခံခေါ်ပေးဖို့ပါတီဥက္ကဋ္ဌစီမှာပါတီဝင်62ရာခိုင်နှုန်းကလက်မှတ်ထိုးပြီးတော့တောင်းဆိုထားပါတယ်။မြန်မာပြည်ရဲ့ရှေးဟောင်းအမွေအနှစ်တွေကာကွယ်စောင့်ရှောက်ဖို့ပြည်သူတွေဘက်ကလည်းဆောင်ရှောက်ဖို့လိုအပ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာပါရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြေညာပေးပါမယ်ရှင
်။စီးရီးယားနိုင်ငံရဲ့ဒုတိယမြို့တော်အလပ်ပိုကိုဒီကနေ့မှလည်းလေကြောင်းကနေဆက်ပြီးတိုက်ခိုက်ပါတယ်။ဆေးရုံတစ်ခုပျက်စီးသွားတဲ့လေကြောင်းတိုက်ခိုက်မှုတစ်ခုဖြစ်ပြီးတရက်ကြာအခုတိုက်ခိုက်မှုမှာတော့ဆေးကန်းတစ်ခုကိုထပ်ပြီးထိမှန်ပါတယ်။ကာလရှည်လူနာတွေနဲ့သွားဘက်ဆန်ရကုသမှုတွေပေးလာတာ9နှစ်ရှိပြီဖြစ်တဲ့ဆေးကန်းဟာစူးစူးရွရွပျက်စီးသွားပါတယ်။ဒဏ်ရာသူတွေထဲမှာတော့သူနာပြုတ်တူလည်းပါဝင်ပါတယ်။အလပူမျိုးဘပ်အယ်ဖာရတ်ရက်ွက်ကပလီတစ်ခုကိုတပုံတွေအမြောက်နဲ့ပြစ်တာကြောင့်လူ15ယောက်ထဲမှနေသေဆုံးပြီး30ဒဏ်ရာရသွားတယ်လို့စီးရီးယားဆွေးနွေးပိုင်းသတင်းဌာနကပြောပါတယ်။နောက်ထပ်တိုက်ခိုက်တာတွေရှိလာမှာကိုစိုးရိမ်ကြတာကြောင့်တပုံတွေတင်ထားတဲ့ရက်ွက်တွေကပလီတွေမှာတောက်ကြနေဝှပြုပွဲတွေကိုရဆိုင်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာတိုက်ခိုက်မှုတွေကြောင့်လူ54ယောက်သေဆုံးတယ်လို့စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောခဲ့ခြင်းကလေးကဆိုရင်ကြာတာပရီနေ့ဟာအလပူမှာအသေးအပြောက်အများဆုံးနေဖြစ်ပါတယ်။အစိုးရထိန်းချုပ်ထားတဲ့ရက်ွက်တွေကိုတပုံတွေကဒုံးကြီးတွေအမြောက်တွေနဲ့ပစ်ပြီးအစိုးရကလည်းတပုံတွေရှိတဲ့နေရာတွေကိုလေကြောင်းကနေဆက်ပြီးတိုက်ခိုက်နေတာကြောင့်ဒီသတင်းပတ်တွင်အလပ်ပူမှာအရက်သား200ထက်မနည်းတည်ဆုံထားပါဗျာ
။အရှေ့လေပိုင်းနိုင်ငံတွေရဲ့ဒေသတွင်းနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲရေးကြိုးပမ်းအားထုတ်မှုတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးချုပ်ဂင်ရီကချစ်ကြိုလိုက်ပါတယ်။နိုင်ငံပေါင်း66နိုင်ငံကပူးပေါင်းပြီးတော့ IS အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းနေတာတွေမှာတိုးတက်မှုတွေရှိလာနေတယ်လို့ကြာတာပတိနေ့ကL Hora ရုတ်တံနဲ့တည်တဲ့မြန်မြန်ခမ်းမှာဂျွန်ကယ်ရီကပြောဆိုလိုက်တာပ
ါ We're working to cut off finance that comes from various places. We're fighting
နေရာတော်များများကနေဝင်လာနေတဲ့ IS တွေရဲ့ငွေကြေးလမ်းကြောင်းကိုဖျက်တောက်နိုင်အောင်ကျွန်တော်တို့လှုပ်ဆောင်နေပါတယ်။ Daesh တွေရဲ့ဝါဒဖြန့်မှုတွေကိုတံပြန်လှုပ်ဆောင်တဲ့အနေနဲ့ကျွန်တော်တို့ကလည်းလူတွေစီကိုရောက်နိုင်အောင်လူမှုကွန်ရက်လှုပ်ရှားမှုတွေကိုအသုံးပြုပြီးလူငယ်တွေအစွန်းရောက်ယူဝါဒသွတ်သွင်းခံရမှုကနေကာကွယ်နိုင်အောင်လည်းကျွန်တော်တို့ကြိုးစားလှုပ်ဆောင်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါရယ် IS အဖွဲ့တွေကိုတိုက်ခိုက်ချေမှုရမှာဆော်ဒီအရေဗျနိုင်ငံဟာအဓိကကြပြီး IS စစ်သွေးကြွအဖွဲ့စီတတိပုဂ္ဂလဗန်စင်းတွေကနေရောက်သွားနေတဲ့ငွေတချို့ကိုဖျက်တောက်နိုင်ရေးဆော်ဒီအစိုးရအနေနဲ့ကူညီလှုပ်ဆောင်ပေးနိုင်မယ်လို့အမေရိကန်အစိုးရကမျှော်လင့်ထားကြောင်းဝန်ကြီးကယ်ရီကပြောပါရယ်ရှင်
စီးရီးယားနိုင်ငံရှေ့မြောက်ပိုင်းက IS အစွန်းရောက်အဖွဲ့ရဲ့အခိုင်အမာနေရာတစ်ခုဖြစ်တဲ့ Daya Azor နဲ့ Raqqa မြို့တွေကိုထိုးစစ်ဆင်ဖို့စီးရီးယားစစ်တပ်ကပြင်ဆင်နေပါတယ်။ရုရှားလီဒါအထောက်အကူနဲ့အခုလိုထိုးစစ်ဆင်ဖို့ပြင်ဆင်နေတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားတာဝန်ကြီး Alexey Borodovkin ကဂျနီဗာမြို့မှာဒီကနေ့ပြောပါတယ်။ Borodovkin ဟာဂျနီဗာမြို့ကတခြားနိုင်ငံတကာအဖွဲ့အစည်းတွေတည်းလဲရုရှားနိုင်ငံကိုစားပြုအမြဲတမ်းကိုယ်စားလှယ်ပါ။စီးရီးယားစစ်တပ်ဟာ IS နဲ့ El Nusra တအူးလို့တခြားအကြမ်းဖက်ဝါဒီအဖွဲ့တွေကိုတိုက်ခိုက်တာမှာအရင်ကအောင်မြင်မှုရခဲ့ပူပြီးအဲ့ဒီအတိုင်းဆက်လုပ်သွားဖို့မျှော်လင့်ထားတယ်လို့ရုရှားတာဝန်ကြီးကပြောပါတယ်။ကုလသမဂ္ဂလူညွေးကောင်စီဆိုပြချက်အမှတ် 225/4 အရစီးရီးယားမှာအပြစ်ခတ်ရဆဲထားတာဟာ Daesh al-Nusra တအူးနဲ့တခြားအကြမ်းဖက်ဝါဒီအုပ်စုတွေနဲ့အကြုံးမဝင်တဲ့ကြောင်းရုရှားတိုက်လေယာဉ်တွေရထောက်ကူမှုနဲ့စီးရီးယားလက်နက်ကင်တပ်ဖွဲ့တွေစစ်ဆင်ရေးလုပ်တာကြောင့် Palmyra မြို့လွတ်မြောက်ခဲ့ပြီဖြစ်ကြောင်းအခုဆိုရင် Daya Azor နဲ့ Raqqa မြို့တွေကိုဦးတည်ပြီးထိုးစစ်ဆင်ဖို့စီစဉ်နေပြီဖြစ်ကြောင်းတာဝန်ကြီး Borodovkin ကဂျနီဗာမြို့မှာသတင်းထောက်တွေကိုပြောတယ်လို့ရုရှားနိုင်ငံပိုင်သတင်းဌာနကပေါ်ပြပါဗျာ
။ ယူကရိန်းရှေ့ဘက်ခြမ်းကရုရှားတောထောက်နောက်ခံပေးထားတဲ့သဘုံအဖွဲ့တွေနဲ့ယူကရိန်းဆွေရတပ်တွေကြားအပြစ်ခတ်ရဆဲရချိုးဖောက်မှုတွေဟာလှပေါင်းများစွာအတွင်မတွေ့ခဲ့ရတဲ့စိုးရိမ်ပွဲအရေးအတွက်ကိုရောက်နေပြီလို့နိုင်ငံတကာလစ်လာစောင့်ကြည့်သူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုကြားသာပတင်းနဲ့မှပြောကြားလိုက်ပါတယ်ယူကရိန်းရှေ့ဘက်ခြမ်းမှာပြစ်ခတ်တိုက်ခိုက်မှုတွေဟာအဆိုးဆုံးအဆင့်ကိုတကြော့ပြန်ရောက်နေပြီလို့ဥရောပအလုံးစုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့ရဲ့ယူကရိန်းနိုင်ငံဆိုင်ရာအထူးဆောင်ကြည့်ရေးလုပ်ငန်းကအကြီးအကဲအဒူဂယ်အဖဂန်ကတတိပေးပါတယ်။အေဗီလအခုချိန်ထိဆိုရင်2015ခုနှစ်ဩဂုတ်လကတည်းကစလို့အပြစ်ခတ်ရဆဲရချိုးဖောက်မှုအကြိမ်ပေါင်းအများဆုံးဖြစ်ခဲ့တယ်ဆိုတာအဖွဲ့အနေနဲ့မှတ်တမ်းတင်ထားခဲ့တယ်လို့သူကပြောပါတယ်။တစ်ချိန်တည်းမှာပဲလက်နက်ခဲယမ်းတိုက်တွေနဲ့ယာယီထိမ့်သိမ်းတဲ့နေရာတွေမှာအရင်တုန်းကရှိခဲ့တဲ့လက်နက်ကြီးအများအပြားပျောက်နေပြီးတိုက်ပွဲတွေမှာအသုံးပြုလာတာကိုတွေ့ရတယ်လို့လည်းဆိုပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုတွေကိုရဆိုင်ဖို့လိုအပ်တယ်လို့ရေရှည်တည်တဲ့နဲ့အပြစ်ဝပြစ်ခတ်ရဆဲရရဖို့လိုတယ်လို့ Mr. Apakan ကလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြောပါတယ်။အပြစ်ခတ်ရဆဲရဆိုတဲ့စကားဟာယူကရိန်းရှေ့ဘက်မှာအတိတ်ပဲမဲ့စကားဖြစ်လာနေပြီလို့ကုလသမဂ္ဂဆိုင်ရာဗြိတိရှ်အသံမှတ်ကြီး Matthew Rickcroft ကပြောပါတယ်။အေဘီလာ14ရက်နေ့မှာချိုးဖောက်မှုပေါင်း 4,000 ကျော်ကိုစောင့်ကြည့်သူတွေကမှတ်တမ်းတင်ခဲ့ပြီးအဲ့ဒီထဲကအကြိမ်900မှာပိတ်ပင်ကန့်သတ်ထားတဲ့လက်နက်ကြီးတွေကိုအသုံးပြုခဲ့တယ်လို့အမေရိကန်သံအမတ်ကြီးစမန္တာဖာဝါကပြောပါတယ်ရှင
်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ 24 kHz 12395 လိုင်းဒိုမီတာ 25 kHz 11965လိုင်းဒိုမီတာ 32 kHz 93239လိုင်းဒိုမီတာ 51 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ 190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေတောက်ကြညဘက်တွင်နေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားဆွေရောက်ကဖန်ထားတဲ့ကိုရီးယားနယ်ပေါ်အမေရိကန်နိုင်ငံသားတူကိုအလုကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။ဒီကရလာတို့ကမြောက်ကိုရီးယားရဲ့စစ်ဘက်ဆိုင်ရာလျှို့ဝှက်အချက်အလက်တွေကိုခိုးယူခဲ့တယ်လို့ဝန်ခံထားတဲ့အမေရိကန်နိုင်ငံသားခံယူထားသူကိုရီးယားနယ်ပေါ်ကင်ဒွန်ချူးကိုဒီကနေ့မှပဲမြောက်ကိုရီးယားတရားရုံးကပြစ်ဒဏ်ချမှတ်လိုက်တာပါ။မြောက်ကိုရီးယားဆိုရရဲ့ဝါဒဖြန့်နှစ်ဖူးစည်းစာတမ်းတစ်ခုကိုခိုးယူခဲ့ပါတယ်လို့အမေရိကန်ကြောင်သားအော်တိုဝန်ဘီယာကဝန်ခံခဲ့အပြီးသတင်းတစ်ပတ်ကြာမှချူးရဲ့ဝန်ခံချက်ထွက်လာတာပါ။အော်တိုဝန်ဘီယာကတော့အလုကျန်းနဲ့ထောင်ဒဏ်15နှစ်ချမှတ်ခံထားရပါတယ်။လေလာဆောင်ကြည့်သူတွေကတော့သူတို့နှစ်ဦးစလုံးဟာဒီလိုဝန်ခံမှုအတွက်အတင်းအဓမ္မအခိုင်ခံခဲ့ရတာဖြစ်နိုင်တယ်လို့ပြောကြပါတယ်။မြောက်ကိုရီးယားဆိုရဟာနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုအန်တူတဲ့အနေနဲ့နျူကလ িয়ার လက်နက်စမ်းသပ်တာတွေနဲ့တာဝန်ပြစ်ဒုံးကျည်စမ်းသပ်တာတွေလုပ်ခဲ့ပြီးတဲ့နောက်တင်းမာမှုတွေမြင့်မားနေချိန်မှာပဲအခုလိုအမေရိကန်နိုင်ငံသား2ဦးကိုထောင်ဒဏ်ပြစ်ဒဏ်တွေချမှတ်လိုက်တာဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်ကအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ဆေးရုံတစ်ခုပေါ်မာရွင်ဘုံကျဲခဲ့တဲ့အမေရိကန်စစ်မှုရန်16ရာကိုအမေရိကန်ဗက်ဒဂွန်စစ်ဌာနချုပ်ကအရေးယူပြစ်ပေးလိုက်ပြီးအဲ့ဒီထဲမှာကျန်တဲ့ပွင့်အဆင့်ရှိတဲ့ဗိုလ်ချုပ်ကြီးတဦးလည်းပါဝင်ပါတယ်။ပရဟိတအဖွဲ့ဖြစ်တဲ့နယ်စည်းမထားဆရာများအဖွဲ့ရဲ့ဆေးရုံပေါ်ကိုအမေရိကန်လက်တပ်ရဲ့ AC-130 တိုက်လေယာဉ်ကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီလေယာဉ်ဟာအမေရိကန်ရဲ့ဒီတိုက်ခိုက်ရေးလေယာဉ်တွေထဲမှာအသေးအပြောက်အများဆုံးတိုက်ခိုက်နိုင်တဲ့လေယာဉ်အမျိုးအစားဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုအကျဉ်းသားတရားကင်းမဲ့ပြီးရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရှားဖြစ်တယ်လို့နယ်စည်းမထားဆရာများအဖွဲ့ကပြောပါတယ်။အရေးယူပြစ်ပေးခံရတဲ့စစ်မှုထမ်းတွေအားလုံးဟာရာဇဝတ်မှုနဲ့တရားစွဲဆိုတာမခံရပေမဲ့လည်းတရားဥပဒေအရပြစ်ဒဏ်ပေးတာမျိုးမဟုတ်တဲ့တာဝန်ကနေထုတ်ပယ်လိုက်တဲ့အမိစာတွေဟာစစ်မှုထမ်းရေးအလုပ်ကိုအဆုံးသတ်စေနိုင်တဲ့အထိထိရောက်မှုရှိပါတယ်။ဒီအရေးယူပြစ်ပေးမှုကိုဒီကနေ့တောက်ကြနဲ့ဗက်ဒဂွန်စစ်ဌာနချုပ်မှမိန့်ခွန်းပြောကြားဖို့ရှိတဲ့အာဖဂန်နစ္စတန်နိုင်ငံစစ်ပွဲကိုတာဝန်ယူတဲ့အလဲပိုင်းဒေသအမေရိကန်စစ်ဌာနချုပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်ဗိုထာကကြေညာဖို့ရှိပါတယ်ရှင်
။အရေးပါတဲ့ရေကြောင်းသွားလာရေးလမ်းကြောင်းတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်မှာလွတ်လပ်စွာရေကြောင်းသွားလာခွင့်ကိုစိန်ခေါ်နေတဲ့တရုတ်နိုင်ငံရဲ့ကိုယ်ကိုယ်ကိုယုံကြည်မှုလွန်ကဲလွန်ပြီးရန်လူတဲ့ပြမှုပုံတွေလို့အမေရိကန်ကယူဆရတဲ့ကိုတုံ့ပြန်ဖို့အာရှမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မှုကိုတွန်းမြင့်လှုပ်ဆောင်နေပါတယ်။နေမြပန်ဆန်မှုနဲ့ပတ်သက်လို့တရုတ်နဲ့အငင်းပွားနေတဲ့ကိစ္စဖြစ်ရှင်းပေးဖို့ဖိလစ်ပိုင်ကတရားရုံးမှာရှောက်ထားတာနဲ့ပတ်သက်ပြီးဒုတိယနိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကန်ကိုလွှတ်တော်အမတ်တွေကမေးခွန်းထုတ်ပါတယ်။ပိုင်ဆိုင်မှုပြောဆိုတာတွေနဲ့ပတ်သက်ပြီးတော့အမေရိကန်မှာသဘောထားမရှိတဲ့အကြောင်းနဲ့အမေရိကန်ကိုယ်တိုင်ကပိုင်ဆိုင်ကြောင်းပြောထားတဲ့အထက်မှာမပါတဲ့အကြောင်းဒုတိယနိုင်ငံခြားရေးဝန်ကြီးဘလင်ကန်ကပြောပါတယ်။တရုတ်နိုင်ငံဟာအဲ့ဒီနေမြတွေမှာကြီးမားတဲ့နေမြရယူမှုဆိုင်ရာလုပ်ငန်းတွေ၊စီးရေးတိစောက်တာတွေအပါအဝင်လိုရတချို့နဲ့အမေရိကန်ကစိတ်ဝင်စားတဲ့ကိစ္စတွေကိုစိန်ခေါ်နေတယ်လို့ဒုဝန်ကြီးဘလင်ကန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကရီးကွတ်တွေမဟာမိတ်တွေနဲ့ပတ်သက်ပြီးလှုပ်ဆောင်ရမှာတွေကိုပူပြီးခက်ခဲအောင်တရုတ်နိုင်ငံကလုပ်နေတယ်လို့မစ္စတာဘလင်ကန်ကအောက်လူတော်နိုင်ငံခြားဆက်ဆံရေးကော်မတီကိုပြောပါဗျာ
အရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံ10နိုင်ငံရဲ့စီးပွားရေးအသိုက်အဝန်း AEC နဲ့ပတ်သက်ပြီးအကောင်းမြင်သဘောထားတွေရှိနေချိန်မှာပဲအရေးကြီးတဲ့စိန်ခေါ်ချက်အများအပြားကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။အဲ့ဒီထဲမှာတိုးတက်မှုနှုန်းနှေးလာနေတဲ့တရုတ်နိုင်ငံရဲ့စီးပွားရေးပေါ်မိခိုအားထားနေတာရွှေချရေးကိစ္စလည်းပါဝင်ပါတယ်။2015ခုနှစ်မှာအာဆီယံဒေသရဲ့တိုးတက်မှုနှုန်းဟာ 4.3% ခန့်နှုန်းနှေးပါနဲ့ပိုနှေးသွားမယ်လို့အာရှပစိဖိတ်ဒေသအတွက်စီးပွားရေးနဲ့လူမှုရေးဆိုင်ရာကုလသမဂ္ဂရဲ့နောက်ဆုံးစစ်တမ်းမှာခန့်မှန်းထားပါတယ်။ဒါအပြင်2010ခုနှစ်ကနေ2013ခုနှစ်အထိ9ရာခိုင်နှုန်းတိုးတက်ခဲ့တာကနေကျသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းအာဆီယံဒေသအတွင်းတိုးတက်မှုမှာအဓိကမောင်းနှင်အားကတရုတ်နိုင်ငံရဲ့စီးပွားရေးချက်ထွင်မှုပါ။ဖွံ့ဖြိုးဆဲအာရှပစိဖိတ်နိုင်ငံတွေရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုးစုစုပေါင်းရဲ့40ရာခိုင်နှုန်းဟာတရုတ်နိုင်ငံနဲ့စီးပွားရေးလှုပ်တာကနေရတာပါ။ဒါ့အပြင်အာရှပစိဖိတ်ဒေသနဲ့တနိုင်ငံချင်းအကြီးအမားဆုံးကုန်သွယ်ပဲဖြစ်လာပြီးအမေရိကန်ကိုကျော်သွားတာပါ။တရုတ်နိုင်ငံဟာစင်ကာပူနဲ့ထိုင်းနိုင်ငံတွေအတွက်အကြီးအမားဆုံးတင်ပို့ကုန်ဈေးကွက်ဖြစ်ပြီးဗီယက်နမ်အတွက်ဆိုရင်ဒုတိယအကြီးအမားဆုံးပြည်ပပို့ကုန်ဈေးကွက်ပါ။လာအိုစ်နဲ့ဗီယက်နမ်နိုင်ငံတွေအတွက်တရုတ်နိုင်ငံကိုတင်ပို့တာဟာတမျိုးသားလုံးထွက်ကုန် GDP ရဲ့20ရာခိုင်နှုန်းအထိရှိပါတယ်။အာဆီယံအတွက်အဓိကစိန်ခေါ်မှုတွေထဲမှာတစ်ခုကတော့ဖွံ့ဖြိုးမှုတိုးတက်မှုတွေကွာဟတဲ့ဒီကွာဟချက်ကြီးမားတဲ့ CLMV နိုင်ငံတွေလို့ခေါ်တဲ့ကမ္ဘောဒီးယား၊လာအိုစ်၊မြန်မာနဲ့ဗီယက်နမ်နိုင်ငံတွေကိုစွဲတင်ဖို့ဖြစ်ပါတယ်ရှင်။
တောင်ဆူဒါန်နိုင်ငံပြည်တွင်းစစ်ပွဲမှာစန့်ကျင်ဘဲအုပ်စုတွေအားလုံးကနိုင်ငံရေးသမားတွေကိုတစုတစည်းနဲ့ထည့်သွင်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရတွေကိုသမရဆယ်ဗာကီယာကဖွဲ့စည်းလိုက်ပါပြီ။သမရကီယာကဝန်ကြီးအယောက်30ကို30ရဲ့အမည်အစင်းကိုကျင်းကြတာမှာ14ယောက်ဟာတပုံကောင်းဆောင်ကနေဒုတိယသမ္မတဖြစ်လာတဲ့ React Marcher နဲ့တခြားနိုင်ငံရဲ့အုပ်စုတွေကရွေးချယ်တာပါ။ဒီကနေ့ဂျူဘာမြို့တော်မှာလုပ်တဲ့ခန္ဓာတွင်ဝန်ကြီးတွေကျန်းသက်စာချင်းဆိုကြပါတယ်။အစိုးရဘက်သစ်ဖွဲ့စည်းတာဟာသမ္မတခီယန်နဲ့တပုံကောင်းဆောင် Marcher တို့အကြားပြီးခဲ့တဲ့နှစ်ဩဂုတ်လကသဘောတူလက်မှတ်ရေးထိုးထားတဲ့ငင်းချမ်းရေးသဘောတူညီချက်ကိုအကောင့်ထည့်ဖော်တာမှာအဓိကအဆင့်တစ်ခုပါ။အသွင်ကူးပြောင်းရေးအစိုးရအနေနဲ့စီးပွားရေးနဲ့စစ်ဖက်ဆိုင်ရာပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လာပေါင်း30အတွင်ရွေးကောက်ပွဲဦးစီးကျင်းပပေးဖို့ပြည်တွင်းစစ်ပွဲတွင်လူသတ်မှုကျူးလွန်ထားသူတွေကိုစစ်ဆေးစီရင်မဲ့နှစ်ဖက်စလုံးပါတရားရုံးတစ်ခုနဲ့ပူးပေါင်းဆောင်ရွက်ဖို့ဆိုတာတွေကိုငင်းချမ်းရေးသဘောတူညီချက်ထဲမှာထည့်သွင်းထားပါတယ်။အခုဝန်ကြီးအများစုဟာတောင်ဆူဒန်နိုင်ငံရဲ့လောကမှာနှစ်ပေါင်းများစွာပါဝင်ပတ်သက်လာကြတဲ့လူ widetilde များထင်ရှားသူတာဝန်ရှိသူတွေပါ။ဒါပေမဲ့လည်းနိုင်ငံ80တိုးတက်အောင်လုပ်ဖို့သူတို့တွေအားလုံးအဆင်ပြေပြေပူးပေါင်းဆောင်ရွက်နိုင်ပါမလားဆိုတဲ့အပေါ်မှာတော့ပြင်းထန်တဲ့တန်လျာတွေရှိနေသေးပါခင်ဗျာ
။တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြွကြောသိမ့်နဲ့ရှားဖောင်းတို့ကြီးညာပေးခဲ့တာပါ။အခုကစပြီးသတင်းဆောင်ပါတွေဇက်တိုက်ထုတ်လွှင့်ပေးသွားမယ်အထက်မှာအရင်ဆုံး27ရာစုပင်လုံညီလာခံဖြစ်ပေါ်လာရေးသဘောထားအမြင်တွေလိုအပ်ချက်တွေကိုပြောပြပေးသွားပါမယ်။နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်က27ရာစုပင်လုံညီလာခံကိုတစ်လနှစ်လအတွင်းကျင်းပနိုင်ဖို့ဧပြီလ29ရက်နေ့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU အစည်းအဝေးမှာတိုက်တွန်းခဲ့ပါတယ်။27ရာစုပင်လုံညီလာခံအကောင့်ထဲပေါ်လာရေးဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်အပေါ်တိုင်းရင်းသားခေါင်းဆောင်တွေဘက်ကအမြင်သဘောထားဘယ်လိုရှိသလဲဆိုတာ VOE သတင်းတောက်နိုင်ကွင်အင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ27ရာစုပင်လုံညီလာခံဟာတိုင်းရင်းသားတွေအလုံးမျှော်လင့်နေတဲ့ကိစ္စဖြစ်လို့ထောက်ခံကြိုးဆိုကြောင်းအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရည်သွေးခဲ့တဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS SSC ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါတယ
်မိတ္တရင်ကြားစီရေးနဲ့လူချမ်းရေးဆောင်နေကြတဲ့အခွင့်အရေးတွေပေါ့ဒီဒါကတော့ဒီဆိုးရရဲ့တမတော်ရဲ့နောက်ပြီးတော့ကျွန်တော်တို့တိုင်းသားလက်နဲ့ဆိုင်ဆက်စီတွေရဲ့မဟာရေးပါတီတွေရဲ့စီစီမီဖြစ်ရေးကြီးရဲ့အဲ့ဒီကိစ္စနဲ့ပတ်သက်တဲ့အကြောင်းဒီရဲ့တကောထားတွေလည်းပါဖို့လိုအပ်ပါတယ်ကတော့အားလုံးကတော့မလင့်မှုကိစ္စဖြစ်တော့ဒီထောက်ခံကြမှာပဲဖြစ်ပါတယ်
27ရာစုပင်လုံညီလာခံကျင်းပနိုင်ရေးကိစ္စကို April 29ရက်နေ့နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုအစ်ပြေခတ်တက္ကမှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU တွေ့ဆုံဆွေးနွေးပွဲမှာဒေါ်အောင်ဆန်းစုကြည်ကနေတိုက်တွန်းပြောဆိုခဲ့တာပါရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်အနေနဲ့27ရာစုပင်လုံညီလာခံကျင်းပနိုင်ရေးကိစ္စကိုလက်ခံကြိုဆိုပေမဲ့လက်ရှိနိုင်ငံရေးနေသားရအခက်ခဲရှိနိုင်တယ်လို့ SND ခေါင်းဆောင်စိုင်းညွန့်လွင်ကဆိုပါတယ
်။ညီလာခံလုံဆောင်မဲ့ကိစ္စနဲ့ပတ်သက်လို့ကြေညာပြောပါတယ်။ဟောလက်ထောက်ခံပါ။ဒီတော့လည်းပဲတလားနလားအပြင်ဖြစ်ချင်တယ်မဆိုင်ရင်ပြီးကြတော့အမကြီးရဲ့သဘောထားပါ။လက်တွေ့မှာဒါအများကြီးခက်ခဲဖြစ်နေပါ။ဒီလိုဆိုတက်ဆိုရှင်းနေလို့ပါလို့ဆိုတာနလားတွင်မှာတော့ဖြစ်နေပါတော့။တမောနဲ့အများကြီးစကားပြောတာအခုတိုက်ပွဲတွေဖြစ်နေတယ်နှစ်ဖက်စုံပြည့်ရပြီးတော့မှဒီလိုရှင်းနေပွဲတွေအားဆက်လို့ရမယ်
नसते यासु पेलों निलागन चिंबा नहीं कैसा मा तमरो ये तो बोरा हु तिशी बोलो निदेदलो लेशी ताई दाला ने कहें तब होते ने फिर पुआने डे से ये परिपक्का हु फेशन भी मा निलागन को चिंबा ते नहलोले साइनुले नसु बारे नसते यासु पेलों निलागन चिंबा नहीं हो ताई ना पार्टी तो ने पौंग तो बहुत निचे यासी बोलो आने दलो
ကျွန်တော်တို့အဲ့ကမြင်လာတော့လေတကယ်တမ်းဒီလိုမိလာခံတစ်ခုကိုလောက်တော့မယ်ဆိုလို့ရှိရင်ပရမကျွန်တော်တို့အခြေခံဘုံသဘောတူညီမှုတစ်ခုရောက်ဖို့တော့ဆရာပါတီအဖွဲ့အစည်းတွေအားလုံးကသဘောတူညီမှုတွေရယူဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်နော်ဒီလိုညီလာခံနေချင်းပါပြီဆိုရင်တော့ကျွန်တော်တို့နိုင်ငံရေးဆက်ဆိုင်တဲ့အကြောင်းအရာ issue
တွင်မှာတိုက်ခိုက်မှုတွေဆက်ဆင်းရေးတွေကိုတော့ပရမရပ်ဆိုင်ထားဖို့လိုတာပေါ့နော်အဲ့ဒါလိုရပ်ဆန်းတာတော့ပရမလုပ်ဖို့လိုတယ်ပေါ့ချိန်တော့လိုမလားလို့ပေါ့နော်ရခိုင်မျိုးရပါတီဥက္ကဋ္ဌတောက်တာအေးမောင်နေနဲ့ကတော့စစ်မှန်တဲ့ပြည်ထောင်စုစနစ်ကိုသွားချင်ရင်စစ်ဖက်အရဖက်ဆက်ဆံရေးကောင်းမွန်ဖို့နဲ့အစိုးရနဲ့တိုင်းဒါဖွဲ့တွေကြားဆက်ဆံရေးကောင်းမွန်ဖို့လိုအပ်နေတယ်လ
ဲ့အဖွဲ့အစည်းနဲ့တိုင်းဒါများဆက်ဆံရေးကောင်းဖို့လိုပါတယ်။တိုင်းဒါများဆိုဒီပါလည်းနဲ့ကံဖွဲ့စည်းများဆိုတာစကြည့်စဉ်ခကွေးနေနဲ့တိုင်းဒါပါတီနဲ့ဆက်ဆံရေးပါ။အဲ့ဒီနှစ်ခုကိုလေနှိမ့်နိုင်နိုင်ခဲ့မယ်ဆိုရင်အဲ့လိုမျိုးသားပြန်လည်တင့်မြန်ရေးလာခံကြီးတစ်ခုကတော့ပြင်လိုအပ်ပါတယ်။
တိုင်းဒါဖွဲ့အများစုကတော့23ရာစုပင်လုံညီလာခံကျင်းပနိုင်ရေးကိစ္စကိုမူအားဖြင့်လက်ခံကြပေမဲ့လက်ရှိမြန်မာတပ်မတော်နဲ့တိုင်းဒါလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေကိုဥစွာဖြေရှင်းဖို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်ဖို့နဲ့တိုင်းဒါပါတီတွေနဲ့ပုံသဘောတူညီချက်ရရှိပြီးမှသာလဲပင်လုံကဲသို့သောညီလာခံကိုကျင်းပတင့်တယ်လို့အမြင်သဘောထားတွေရှိနေကြပါတယ်။လက်ရှိမှာအစိုးရနဲ့အပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရှိနေတယ်လို့လက်မှတ်မရေးထိုးရသေးတဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တွေလည်းရှိနေပါတယ်။ဒါအပြင် KIO ကချင်လွတ်လပ်ရေးဖွဲ့ TNL တောင်းပလောင်တပ်ဖွဲ့ရခိုင်တပ်မတော်ကိုကားတပ်ဖွဲ့တို့ဟာလည်းလက်ရှိမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။နိုင်ငံတော်တပ်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်အနေနဲ့ကတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအပြစ်ခတ်ရစေးရေးပြည်မြောက်အောင်ဆက်လက်ဆောင်ရွက်မှာဖြစ်သလိုဒီအပြစ်ခတ်ရစေးရေးအတွက်ပါဝင်သင့်တဲ့ဖွဲ့စည်းများပါဝင်အောင်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ VOA သတင်းတောက်နိုင်ကွန်းအိမ်စူးစီးတင်ပြခဲ့တာပါ။အခုပြည်ခံပြိုးပါတီရဲ့အရေးပေါ်ညီလာခံခေါ်ယူရေးတောင်းဆိုနေတဲ့အခြေအနေကိုအလှည့်ပေးချင်ပါတယ်။ပြည်ထောင်စုတန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအရေးပေါ်ညီလာခံခေါ်ယူပေးဖို့ဆိုပြီးပါတီဗဟိုကော်မတီဝင်136ဦးရာဂိုင်နှုန်းအားဖြင့်62ရာဂိုင်နှုန်းကျော်ကနေတောင်းဆိုထားတဲ့ပေးစာကိုတန်းခိုင်ရေးပါတီဥက္ကဋ္ဌဦးသိန်းစိန်ကိုလိမ့်မူပြီးဒီကနေ့ရက်စွဲနဲ့ပေးပို့လိုက်တာကိုတွေ့ရပါတယ်။သူရဥရွှေမန်းပါဝင်ပါတီခေါင်းဆောင်တချို့ကိုထုတ်ပယ်လိုက်ပြီးတဲ့နောက်ဦးသိန်းစိန်ဦးဆောင်နဲ့ကြန့်ခိုင်ရေးပါတီဗဟိုနဲ့သူရဥရွှေမန်းဦးဆောင်နဲ့ကြန့်ခိုင်ရေးပါတီကခေါင်းဆောင်တချို့ကြားနောက်ထပ်တင်းမာလာတဲ့အခြေအနေတခုလို့ယူဆနိုင်ပါတယ်။ဒီစာကိုလည်းထုတ်ပယ်ခံရတယ်ဆိုတော့ကြန့်ခိုင်ရေးပါတီဗဟိုကော်မတီဝင်ဦးစော်မြင့်ဖေးလက်မှတ်နဲ့တရားဝင်ထုတ်ပြန်ထားတာဖြစ်ပါတယ်။ဒီစာနဲ့ပတ်သက်လို့ဦးစော်မြင့်ဖေးကိုကိုရနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီနေ့အကဲလက်မှတ်နဲ့လာမယ့်မေလမှာပါတီဘိုကော်မတီအစည်းအဝေးခေါ်ဖို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌစီကိုလိမ့်မူပြီးတော့စာရေးထားတာတွေ့ရပါတယ်။ဒီပါတီဘိုကော်မတီအစည်းအဝေးခေါ်ဖို့တောင်းရတဲ့အဓိကအကြောင်းကိုပြောပြပါလား
။ပါတီတို့မှာဒီနေ့ရင်ဆိုင်နေရတဲ့ပြဿနာတွေဟာပါတီကိုရေမျောကန့်တင်ပါတီဖြစ်သွားနိုင်တဲ့ပါတီစည်းလုံးညီညွတ်မှုပြတ်သွားနိုင်တဲ့အခြေအနေမျိုးတွေရှိလာတယ်။ပါတီတို့ဒီမိုကရေစီဟာ2015ခုနှစ်အောက်ကလစနေနေ့မှာပါတီသဏ္ဍာန်ချုပ်ကိုအာရမသိမ့်ပိုက်ပြီးတော့ပါတီစည်းစီများကိုအပြောင်းလဲလုပ်လိုက်တယ်။အာမန်ပါတီဝင်တယောက်ကိုဘဟုကော်မတီဝင်မဟုတ်ဘဲနဲ့စည်းစီဖြစ်အစားထိုးထည့်တာတွေရောပါလာတယ်။ဒါရီဟာအာဏာနဲ့ဒီမိုကရေစီရှင်လိုက်လို့ရှိရင်အာဏာရဲ့အရေးရောင်နေနဲ့ဖိဖိစည်းစီတင်းတင်းကြပ်ကြပ်လုပ်သွားတယ်ဆိုတာရှင်းပါတယ်။အဲ့အရာပါတီဖွဲ့စည်းပုံအခြေခံစည်းမျဉ်းနဲ့လုံးဝဆန့်ကျင်နေတယ်ဆိုတာအင်္ဂလိပ်လိုသိပါတယ်။ဤတော်လည်းပဲရုပ်ကောပေါ်လည်းနီးနေပြီ။ပါတီရဲ့အလားအလာတွေကိုလည်းထောက်အောင်မယ်ဆိုပြီးတော့လူလူတီးခံပြီးတော့တီးခံခြင်းမျိုးစုံနဲ့တီးခံခဲ့တာပေါ့။ဆိုတော့လည်းပဲအဲ့ဒီအခုလဧပြီလ22ရက်နေ့ကျတော့ပါတီကနေပြီးတော့ကျွန်တော်တို့ကိုအငြင်းစားပေးလိုက်တယ်။ကျွန်တော်တို့အငြင်းစားတင်ထားတဲ့လူတွေမဟုတ် 哎，我老大，把你把这干事情呢，让干你老婆听呢，是不？哎，哪里有那边就那路，把他妈进路都在他们后面嘛，进路都在嘛，把你保护好，没问题个，那么偷多嘞？一波把你你来，可比吧？你给啥嘛？收不着？哎，你这话个，底下都是笑话个，哎，你话偷多嘞？那么呗，龙岩的东南那个偷的那么，哎，路里啊，公路边那那边嘞？
所以说，哎，龙啊，把皮都没可比开哪嘞？
哎，你龙啊，土子里土路没比的哟，过来边就那种那他压的哈的，就那起码是的。
好个。
底下都是悄悄变 plus， 他多呢他的是的。我那土个嘞，底下都是悄悄那边就那路啊点来的。
好个，俺给罗啊，哎龙啊，把皮路没点来打嘞。
哎，你龙啊，那么土木的哟，来比着土来看嘛，就到路里还没收你的都就那没点下来。我说找比多来看着，我们变农民不？我们有那过年过变多家的。来土啊，来土，把土伢子来，来土就死的嘞。那你这个嘞呗，把你东西弄进去，别比着去你的，留你的，留你的嘞呗。你看家啥子嘞，都把土伢子们，阿姨来起码出来看着了。这老路啊，上山呀那里去嘞，人哪几下了不呀？后眼的眼不？
我那个俺给表来听嘛，叫那拿来得了所所言，把地铺高么地稳，这样脚杆那比着地铺高么地，稍微呢也不把地你那个靠不。哦，张叔查了不呢？这家叫谁的？
也都在那查了。
好个，哎，人嘛不都来扒嘞？
这边刚刚的都来扒扒嘞，这边刚刚的扒扒嘞。啊，去本地的嘛，是一级的嘛，要你都不顾的来扒扒嘞。那本地你来看，我看没呀？本地你来看，以后本地你来看，看完了就露露面呀。我本地别多嘞，就是看我多多嘞。那么土啊，就那么土家嘞，这边刚刚的是吧嘞？哎，爹嘛，你木拿表没准，就那表皮没喏。哎，爹要个，乌腿乌巴巴嘞。
就那路嘞，这就是因为对他巴嘞，乌腿乌嘞对巴嘞，地马乌南达焦焦嘞对巴嘞，那比了
乌羊人嘞巴巴嘞，
乌羊人巴嘞，乌腾焦嘞对巴嘞，这种咩咩，到乌坑后面
嘞
对巴
嘞。乌巴毛
腾喏巴路。好个，乌巴毛腾，
乌巴毛腾嘞拖他巴嘞。
好个，乌坑后面嘞就那对巴嘞，地马南美的这种咩咩了 ，list 的对巴嘞，所以。俺给罗个的，那三十一年，那三个月嘛，把的不搞的，四月呢，把的你俩跟我考不当他嘞。这给罗，没考白不说呀，俺给罗把了我们嘞，把的快逃没了。
我今朝路把的有身边逃没路，把的快逃没路出来，今朝路老老在今朝路嘛，身上也没七八五，啊，苦留下了那边把的问，这物业也白我，哎呀。乌布里呀，亚白我呀，顶边当初来批发的，都是顶边当初木个包嘛，白路面东边么来着，就那个长吉亚吧没，就那如果老老在去的嘛，就那路里避开没有巴地文哈，避开没有巴地文嘛呗，都是那边里边就那如果亚木那的，就那避开没有巴地文哈，巴地文嘛呗。
哎，就那地里嘛，别的看来先要没来钱嘛的，姑妈俺给如果地沙乌偷的，地那么的偷的，咱们别个的都拿老太呀。当他的时候，地下地路的也都包他的个，地单边路表路压我们啦。
表路压是嘛压嘛没？都到那边哪里呀？把地你那个那不搞么的思维嘛，考来路线哪里先做嘛吧？就那如果把地也送票，把地问你也送票过问哪个嘛是对吧？
地边上那边的比啥都没面部，比方说张开眼的喷票也把地不好，他那就大文西都得去过，不有一个碰那考有个别没，别来批价钱么是个话不行。杨哥，苗马水，谁好没没那点个变来表变比，听听奶奶困难的心里的对。比如的阿龙上小家伙路阿带路，谁好苗家没那点个上小边的嘞？他可是 mountain 阿婆个表白嘞。第一婆也把他妈乌种西门给撇掉，不过里个话，谁好上乌的苦个表变比自己多被撇掉对。阿苗比如继续来了奶昂，别个阿撇喷来他妈来撇白嘞，不要一人到，没等个两个设备表表白没先。
好个，水好苗边阿妹，你得将心里的想我苗嘛，边来边身表演比，东家内幕困难的苗子心里的那个，比多人奶奶可有表面家务路阿带路，必定到位回来面那地场他嘞，苗边阿妹你得个上小辈你的，到怪斯 mountain 阿婆阿母上出来的，首先呢 Steward 个苦路表述来吧嘞。
Yangon has an incredible opportunity. I hope people know this because so many cities.
have lost it. They've already wrecked all the old things and built up new.
ရန်ကုန်မြို့မှာမြို့ပြအဆောက်အုံဟောင်းတွေကိုပြန်လည်ပြင်ဆင်မွမ်းမံဖို့အခွင့်အလမ်းတွေအများကြီးရှိနေသေးတာကိုတွေ့ရပါတယ်တဲ့ပြည်သူတွေအနေနဲ့လည်းဒါတွေကိုမြင်တွေ့ကြရဖို့မျှော်လင့်ပါတယ်ကဘာပေါ်ကတခြားမြို့တွေမှာဆိုရင်အဆောက်အုံဟောင်းတွေကိုဖြိုချပြီးအားလုံးအသစ်ဆောက်လိုက်ကြတာကြောင့်အခွင့်အလမ်းတွေမရှိတော့ပါဘူးတဲ့အဆောက်အုံတစ်တည်းရှိတဲ့ရှိထိုက်တဲ့လောက်တော့ရှိကြရမှာပါဒါပေမဲ့လည်းမြို့လေကောင်းလို့နေရာမှာတော့စနေတကျပြန်လည်ပြုပြင်ဖို့ပြည်သူလူထုတွေကလည်းမိမိတို့ရဲ့အဆောက်အုံတွေကိုဖြိုချလိုက်ဖို့ထက်ပြန်လည်မိုးမှန်မှုအတွက်ပါဝင်စောင့်ရှောက်ကြဖို့လိုအပ်ပါတယ်လို့ပြောသွားတာပါTurquoise Mountain အဖွဲ့ဟာဒေါအောင်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်နဲ့2015ခုနှစ်မှာမြန်မာနိုင်ငံကိုရောက်ရှိလာပြီးမြို့ပြအဆောက်အုံဟောင်းတွေကိုပြန်လည်ပြင်ဆင်ပေးနေတာပါ။ Turquoise Mountain အဖွဲ့ရဲ့ပထမဦးဆုံးစီမံကိန်းအဖြစ်ရန်ကုန်မြို့ကုံသေးလမ်းပေါ်ကတပ်တန်း100ကျော်ရှိပြီဖြစ်တဲ့နေအိမ်အမှတ်491501ကို10လကြာပြန်လည်မွမ်းမံခဲ့ပါတယ်။ရင်ကျေးမှုအမွေအနှစ်တွေဖြစ်တဲ့အဆောက်အုံဟောင်းတွေကိုဖြိုချရမယ့်အစားပြန်လည်မွမ်းမံခဲ့ကြတာပါ။ရွှေဟောင်းလက်ရာတွေကိုရွှေမှုမပြတ်ပြန်လည်ပြင်ဆင်ရတာဖြစ်လို့ပစ္စည်းရှားပါးတဲ့အခက်အခဲကိုအဓိကတွေ့ကြုံရတယ်လို့စီမံကိန်းကိုဦးဆောင်ခဲ့တဲ့ဦးကိုကိုကအခုလိုပြောပါတယ်
။လုပ်နေတဲ့ဘာတွေ challenge တွေစက်ကောင်းမှုတွေတွေ့ရလဲဆိုတော့နံပါတ်1ကပစ္စည်းပြဿနာပါ။ကျွန်တော်တို့ဟိုဗမာပြည်မှာတကယ်လက်ရှိတော့တဲ့ဒီမင်းတို့တွေဒီစောင်းမှာရှိတဲ့မင်းတို့တွေကစိုက်တဲ့တွေမှာပြန်ဝယ်လို့မရဘူးပေါ့နော်။စိုက်တဲ့တွေမှာပြန်ဝယ်လို့မရအဲ့ဒါလည်းကျွန်တော်တို့ challenge ဆိုပါဒါပစ္စည်းပြတ်တယ်လို့ပေါ့။နောက်တစ်ချက်ကကျတော့အမိုးကြီးသူ့ငုံမိုးကိုငုံမိုးတိုင်းပြန်လို့ရတယ်ဖြစ်တဲ့အတွက်ဟိုတို့ရဲ့ရှားပါဘူးနောက်ကျတော့မိုးရာကြီးကမနစ်က17လမိုင်းလောက်ကျူကူကမသိနိုင်သေးဘူးမသိနိုင်သေးတော့အမိုးကိုလုံးလုံးမရဘူး
တင်းသာဆရာကြီးလူထုစိန်ဝင်နေထိုင်ခဲ့တဲ့အိမ်အမှတ်491501ကိုပြင်ဆင်တဲ့အခါမှာအိမ်ရှင်တွေအခြားတနေရာကိုရွှေ့ပြောင်းနေထိုင်စရာမလိုအောင်ညှိနှိုင်းပြီးပြင်ဆင်ခဲ့ကြတယ်လို့အိမ်ရှင်တို့ဖြစ်တဲ့ဒေါ်ခင်ဝင်းမော်ကအခုလိုပြောပါတယ်
ကြမ်းမိမယ်လို့သူတို့အခွဲစီရနေပြီးတော့အန်ဂျီတို့အားလုံးနေထိုင်တဲ့အခန်းလူတွေအားလုံးကိုအလုံးအကင်မပြတ်ပေါ့ဟိုဘာပဲဖြစ်ဖြစ်ဟိုတတ်နိုင်တဲ့လောက်ပေါ့အဲဒီခန်းလေးလုံနေတဲ့အချိန်မှာကျန်တဲ့လူတွေကလည်းတင်းကြီးခံရမှာပေါ့တမိရဲ့စီဝါရေးလုပ်ငန်းလုပ်တဲ့သူတွေလည်းအနည်းနဲ့များတော့တင်းကြီးခံကြရတာပေါ့အဲ့တော့စီဝါရေးလုပ်ငန်းလေးလည်းမပြတ်အောင်နေထိုင်မှုလုပ်ငန်းလေးလည်းမပြတ်အောင်အဲ့လိုပဲဟိုအတူတူပူးပေါင်းပြီးတော့အခွဲစီနေတဲ့ရောဒီတိုက်ကနေတဲ့အိမ်သူအိမ်သားတွေအားလုံးရောဟိုစီစီယုံယုံလေးနဲ့အဲ့လိုလေးပဲပြင်ဆင်ဖြစ်သွားတာပါ
ဒီစီမံကိန်းအတွက်ရှေးဟောင်းအဆောက်အုံတွေကိုတစိုက်မမတ်ထိမ့်သိမ့်မှုကြိုးပမ်းနေတဲ့ရန်ကုန်မြို့ပြအမွေအနှစ်ထိမ့်သိမ့်စောက်ရှောက်ရေးအဖွဲ့ရဲ့ဦးဆောင်မှုနဲ့အတူရန်ကုန်မြို့တော်စီပင်သားရဲကော်မတီရဲ့ခွင့်ပြုချက်ဗြိတိန်အခြေစိုက်ဝေလာမင်သာဖောင်ဒေးရှင်းကနေဒါအစိုးရနဲ့ Global Heritage Fund တို့ရဲ့ထောက်ပံ့မှုတွေနဲ့ပြင်ဆင်မွမ်းမံနိုင်ခဲ့တာဖြစ်ပါတယ်အိမ်အမှတ်901ကိုအများပြည်သူလာရောက်လေ့လာနိုင်အောင်လို့ဧပြီလ30ရက်နေ့ကနေဇူလိုင်လ31ရက်နေ့အထိ3လကြာဖွင့်လှစ်ထားမှာပါပြင်ဆင်ပြီးတဲ့ဒီအဆောက်အုံကအိမ်ငန်းတွေကိုလည်းမူလအိမ်ပိုင်ရှင်တွေပဲပိုင်ဆိုင်ကြတာဖြစ်ပါတယ် Turquoise Mountain အဖွဲ့အနေနဲ့ဒုတိယခြေလှမ်းအဖြစ်ရန်ကုန်မြို့လေတဲကကြီးမားတဲ့အဆောက်အုံနှစ်ခုကိုပြင်ဆင်ခွင့်ရဖို့အတွက်ခွင့်ပြုချက်ရဖို့လျှောက်ထားပြီးဖြစ်ပါတယ်ရှင်
ကျန်းမာရေးဖွံ့ဖြိုးရေးပါတီပင်မပြီးဆုံးသေးတဲ့အကွဲအပြဲနဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများနားလည်ကြပါသလဲစစ်တပ်ကြောတော့နောက်ခံရှိပြီးအာဏာရဘူးတဲ့ပါတီကြီးတစ်ခုရဲ့အကွဲအပြဲကိုပါတီတွင်းကိစ္စတသက်တစ်ခုတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာမရှိတဲ့ကိစ္စတစ်ခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်းတွန်းထိုးအားပြိုင်မှုကနေမခိုင်မာလာသေးတဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်တက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတစ်ခုအဖြစ်မြင်ပါသလားအခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0939231999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ဗျာ
။ VOA American တာငါထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေး line ကိုစနေနဲ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။တောက်ကြနေညာပိုင်းတန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတိုမီတာ24 25နဲ့32တို့ကနေပြီးတော့ပဲဆက်ထုတ်လွှင့်ပေးနေပါတယ်။အခုနားဆင်ကြရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့ပထမအဦးဆုံးအမျိုးသမီးကန္တာတခါသုတဆောင်လင်းအမေရိကန်တခွေနဲ့အတူမိုးသီးကြွေရဲ့အထိပြင်ထန်တဲ့ရာသီဥတုနဲ့ပတ်သက်လို့သိကြရမယ့်သိပ္ပံနဲ့ဤပညာကဏ္ဍမှာတော့
မိုးတီထန်စွာရွာတဲ့မိုးတိမ်ကိုတော့ cumulonimbus လို့ခေါ်တယ်။အဲဒီမိုးတိမ်တွေကရေပမာဏတိတ်များတယ်။မြေပြင်ကနေပြီးတော့တော်တော်
ဒေါက်တာပရေသာတင်ရဲ့ပြောကြားချက်ကိုနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးခန္ဓာကိုနားဆင်ရပါမယ်။ Public Service ဆိုတဲ့လူမှုအကျိုးပြုသတင်းယူမှုကန္တာပူလစ်ဇာရွှေတစိမ့်စုကိုဒီနှစ်အတွက် AP သတင်းဌာနကစုချင်းမြင့်ခံခဲ့ရပါတယ်။ Sifo from Sleep ဆိုတဲ့ကျွန်တွေထံကပင်လယ်စားဆိုတဲ့ဒီသတင်းမှာမြန်မာနိုင်ငံကအများစုပါဝင်တဲ့လူကုန်ကူးခံရသူတွေဟာအင်ဒိုနီးရှားကျွန်တစ်ကျွန်မှာငါးဖမ်းသမားတွေအဖြစ်အတင်းအဓမ္မကျွန်ပြုတ်ခိုင်းစေခံခဲ့ရတဲ့အကြောင်းကိုစုံစမ်းဖော်ထုတ်ထားတာဖြစ်ပါတယ်။အခုလိုအဖြစ်မှန်ကိုစုံစမ်းပြီးကဘာကိုတင်ပြနိုင်ခဲ့လို့ကျွန်ပြုတ်ခံရသူပေါင်း 2,000 ကိုကယ်တင်နိုင်ခဲ့တာလည်းဖြစ်ပါတယ်။ဒီသတင်းကိုစုံစမ်းထောက်လှမ်းခဲ့တဲ့ဆုရှင် AP သတင်းတောက်လေးဦးစလုံးဟာအမျိုးသမီးတွေဖြစ်ကြပြီးအဲ့ဒီအ낵ကတူဟာမြန်မာနိုင်ငံကကချင်တိုင်းရင်းသူ Esther Thusan ဖြစ်ပါတယ်။သူရဲ့သတင်းယူမှုအတွေ့အကြုံနဲ့ပတ်သက်လို့ Esther Thusan နဲ့ဆက်သွယ်မေးမြန်းထားတဲ့ပထမပိုင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်းကတင်ပြပေးထားပါတယ်ရှင
် You can bend but never break me cause it only serves to make me
ဒီပြည်လာဆက်ရှိရနေကြပါတော့နယူးယောက်မှာကျင်းပခဲ့တဲ့ပူလစ်ဇာဆုရဲ့နှစ်တရာမြောက်ထိမ့်မှစူပွေးဝက်ခန်းနာမှာဒီ2016ခုနှစ်အတွက်ပေါ့နော်ပူလစ်ဇာဆုရှင်စီရင်ကိုပူလစ်ဇာဘုတ်အဖွဲ့ဥက္ကဋ္ဌမိုက်ဘရက်ကကြေညာသွားခဲ့တာအစ်စတမ်မှတ်မိပါလိမ့်မယ
် Here are the winners of the 2016 Pulitzer Prizes in public serviceFor an investigation of severe labor abuses tied to the supply of seafood to Americans, including reporting that freed 2,000 slaves. The Pulitzer Gold Medal goes to the Associated
Press. In break. စုံစမ်းထောက်လှမ်းသတင်းတင်ပြခဲ့တဲ့အတွက်ပြင်ကျွန်တွေအဖြစ်ခိုင်းခံနေရတဲ့လူ2000လောက်ပေါ့နော်လူမြောက်လာမှုအတွက်ကြောင့်ဒီပူလစ်ဇာရွှေတစိမ့်စုကို AP သတင်းဌာနကိုချီးမြှင့်လိုက်တယ်ဆိုတာကိုကြားလိုက်ရပါတယ်အခုလိုဆုချီးမြှင့်တဲ့ Seafood from Slaves ဆိုတဲ့ကျွန်တွေထံကရတဲ့ပင်လယ်စားဆိုတဲ့သတင်းအမှန်ကိုဖော်ထုတ်ရမှာဂုဏ်ယူစရာတစ်ခုကကျွန်မတွေ့ရတာကတော့ AP သတင်းတောက်အလုံးကအမျိုးသမီးတွေကြီးပဲဒါတည်းပို့ပြီးတော့ထူးခြားချက်ကတော့အဲ့ဒီသတင်းတောက်တွေနဲ့တူကမြန်မာနိုင်ငံသူလည်းဖြစ်တယ်ကချင်တိုင်းသူလည်းဖြစ်တယ် Esther Thusan ပါပဲကျွန်ဝီထံကရတဲ့ပင်နေစာဆိုတဲ့ဒီသတင်းစုံစမ်းထောက်လှမ်းဖို့ Esther အနေနဲ့ဘယ်လိုအကြောင်းဖန်လာပါလဲရှင်
ဒီကျမတို့ကဒီ investigation ကိုလွန်ခဲ့တဲ့2013နှစ်ကုန်ပိုင်းကနေစတာပေါ့အနည်းကျမကစပြီးပါဝင်တာ2014နှစ်ဆုံးပိုင်းပေါ့နိုဘာလာနေစပြီးပါဝင်တဲ့လူတွေတော်တော်များများအထိုင်းနိုင်ငံမှာအလုတ်သွားလုံးမဲ့ဆုံးမှသွားကြတယ်ပြီးတော့ပျောက်ပျောက်သွားကြတာပေါ့နော်အဲ့ဒါနဲ့နောက်ပိုင်းမှာအင်ဒိုနီးရှားမှာရှေ AP ရုံးကနေပြီးတော့မှသူတို့ကျွန်းနေမှာဒီလိုဖြစ်နေတာမှန်သိတဲ့အခါကျတော့သူတို့တမျိုး investigation နဲ့မှစပြီးတော့မှပါဝင်ဖို့ခေါ်တာပေါ့ဘာကြောင့်လဲဆိုရင်ဖြစ်တဲ့လူအများစုကမြန်မာလို့သိထားတဲ့အတွက်ကြောင့်မလို့အဲ့မှာအဲ့ကိုသွားပြီးတော့မှအဲ့ဒီလူသူမသိတဲ့နေရာဥပဒေမရှိတဲ့ကျွန်းကိုရောက်သွားတာပေါ့အဲ့ဒီကျွန်းကိုရောက်သွားတဲ့အခါကျမှတနေ့တနေ့တွေ့တာယာနဲ့ယာနဲ့ချီပြီးတော့မှအဲ့ဒီခိုင်းငါးဆန်းကုမ္ပဏီဝင်းထဲမှာသူတို့အလုပ်လုပ်နေရတာတွေကိုကျမသွားတွေ့ရပါတော့။သွားတွေ့ရတဲ့အခါကျတော့အဲ့မှာကျမရဲ့ဒီကျမတို့ အမျိုးသမီး၄ယောက်ထဲတစ်ယောက်ဖြစ်တဲ့ Robin McDowell သူကအရင်တော့မြန်မာပြည်မှာလည်း correspondent အနေနဲ့အလုပ်လုပ်ခဲ့ပါတယ်။အဲ့ဒီတော့အဲ့ဒီ Robin McDowell ရဲ့ကျွန်မ SSS ဆိုင်ရဲ့အတူတူအဲ့ဒီကျွန်းထဲမှာဒီမြန်မာရေလုတ်တိုင်းနဲ့ပတ်သက်ပြီးတော့မှစပြီးစုံစမ်းခဲ့ပါတယ်။ field ထဲမှာစုံစမ်းတာတော့ကျွန်မတို့၂ယောက်ပါ။အဲ့ဒီ၅ဖန်းလေးနောက်ကိုကျွန်မတို့လေကလေးနဲ့လိုက်တယ်။လိုက်ပြီးတော့မှအဲ့ဒီ၅ဖန်းလေးပေါ်ကဂျင်ပြူခံရတဲ့ရေလုတ်သားလေးကို၅ဖန်းလေးကနေတစ်ဆင့်အလိုအော်ပြီးစကားပြောတယ်။အဲ့လိုနဲ့နဗူပေါင်းမြောက်များဆိုတော့ documentation ပေါင်းမြောက်များဆိုတော့လုတ်ပြီးရနောက်ပိုင်းမှာကျွန်တော်ပြန်လာတယ်ပြန်လာပြီးတော့မှကျွန်တော်တို့အဲ့ဒီတည်င်းကိုလုတ်ဖို့မဖြစ်နိုင်ဘူးဖြစ်နေတာတော်တော်ကြာတဲ့အချိန်ကိုဒီတည်င်းကလုတ်လို့မရဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ interview လုပ်ခဲ့တဲ့လူတွေကတချို့ဆိုရင်ကုမ္ပဏီကထောင်လုပ်ပြီးတော့မှထောင်ထဲမှာထည့်ထားဖြစ်တဲ့အတွက်ကြောင့်တည်င်းကိုလုတ်လို့မရတာမျိုးတွေဖြစ်နေတာပေါ့အဲ့ဒီအချိန်မှာကျွန်တော်တို့တည်င်းထဲမှာပါတဲ့လူတွေကိုအရင်ကယ်ဖို့အတွက်ကျွန်တော်တို့ဒီမှာပါဝင်ရှိရအဲ့ဒါမဟုတ်တည်င်းကိုကျွန်တော်တို့ထုတ်လို့အဆင်မပြေဘူးဖြစ်နေတဲ့ခါကျတော့ကျမတို့နောက်ပိုင်းမှာအင်ဒိုနီးရှားအစိုးရနဲ့ဒီဂျကာတာမှာအခြေစိုက်တဲ့ကျမတို့၄ယောက်ထဲ၁ယောက်ဖြစ်တဲ့ဒီမာဂျီမေဆန်ကနေအင်ဒိုနီးရှားရေတပ်နဲ့ပူးပေါင်းပြီးတော့မှဒီတပင်းထဲမှာပါတဲ့လူ၈ယောက်ကိုအင်တွားခဲ့ဖို့အတွက်ရေတပ်ကိုသူတို့လွတ်ပေးလိုက်တာပေါ့နောက်ဆုံးမှဒီမတ်လလောက်မှဒီလူတွေကိုကျမတို့ကယ်နိုင်တယ်ကယ်ပြီးတော့မှသူတို့ဂျကာတာကိုပို့ထားလိုက်တယ်အဲ့ဒီအချိန်မှာမှကျမတို့တေချာပေါက်လုံချုံပြီဆိုတာသိတဲ့ခါကျမှကျမတို့ဒီတင်းကိုစပြီးထုတ်တယ်ဒီတင်းလည်းထွက်သွားရောဒီတင်းကထောင်ထဲချီရဲ့ရေလုတ်သားတွေဟာဂျွံပြုတ်ခံနေရတယ်ဒီဂျွံအနေနဲ့လုတ်ထားတဲ့လူတွေဖမ်းတဲ့ငါးကလည်းဘယ်လိုရောက်လဲဆိုတော့ဆိုအမေရိကန်နိုင်ငံကိုရောက်တယ်ဆိုတော့ဒီတက်တဲ့အထောက်ထားတွေကိုကျမတို့ရှာဖွေတွေ့ရှိတဲ့အချိန်မှာဒီတစ်ကဘာလုံးအုံလုတ်သွားစေခဲ့တယ်ပြီးတော့2015ခုနှစ်ဧပြီလမှာပဲကျမတို့ရေလုတ်သားပေါင်း2000ကျော်ကိုတတုပ်ပြီးတတုပ်အင်ဒိုနီးရှားငါးလုံငန်းဝင်ကြီးဌာနနဲ့ဒီရေတပ်နဲ့ပူးပေါင်းပြီးတော့မှတော်တော်များများကဲထုတ်နိုင်ခဲ့တယ်ကျမတို့မြန်မာနိုင်ငံကတော့အများဆုံးဖြစ်တယ်ဂျန်နဲ့နိုင်ငံကတော့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံပေါ့အဲ့လိုလူပေါင်းထောင်နဲ့ချီလွတ်လာတဲ့အပေါ်မှာတည်င်းတစ်ခုကြောင့်မလို့လူအဖွဲ့အစည်းတစ်ခုတော့မဟုတ်လူတိုင်းဝိုင်းတစ်ခုကိုပြောင်းလဲစေတဲ့ကောင်းတဲ့ပြောင်းလဲမှုဖြစ်စေတယ်ဆိုပြီးတော့မှသူတို့ကနောက်ပိုင်းမှာဒီအောင်အတိမတ်ပြုတ်ပြီးတော့မှတချို့ဒီ journalism center တို့တော်များများလည်းကျမတို့ဆူချတယ်နောက်ဆုံးမှာတော့ကျမတို့ဒီ pulitzer ကနေ announce လုပ်တဲ့အထက်မှာကျမတို့ public service အနေနဲ့ဆူပေးခဲ့တာပါရှင
်ဆိုစွား is it too ပြောတယ်ပဲဝေးလံတဲ့နေရာတရားဥပဒေမရှိတဲ့နေရာမှာဒီစွန့်စွန့်စားစားသွားပြီးတော့အခုလိုအမျိုးသမီးတယောက်အနေနဲ့ဒီဂျုံပြုတ်ခံရတဲ့လူတွေကိုစုံစမ်းစစ်ဆေးမေးမြန်းပြီးတဲ့အခါကျတော့သူတို့ကူဖို့အတွက်ချိုးပန်းရံမှာအသက်အန္တရာယ်အတွက်ကောစိုးရိမ်မမိဘူးလားရှင
်ဟုတ်ကဲ့စိုးရိမ်ပါတယ်ရှင်ဘာကြောင့်လဲဆိုတော့ပထမဆုံးကစသွားကလေးကဟိုကသူကအင်ဒိုနီးရှားနိုင်ငံကလည်းသတင်းထောက်တွေကိုသူတို့ journalist visa တွေပါတယ်ပေးလို့မရှိဘူးဆိုတော့ကိုသွားခဲ့ရအဲ့တော်တော်လေးစိတ်ညစ်ရတာပေါ့ဟိုအန္တရာယ်လည်းရှိရပြီးတော့မှမြန်မာပြည်ကနေသွားလိုက်တာ၃ရက်မြောက်နေ့မှာအဲ့ကျွန်းကိုရောက်သွားတာပါအဲ့အဲ့ကျွန်းလည်းရောက်ရောပို့ဆိုးတဲ့လူတွေကပပွားညကင်းနေတက်ကရုပ်သေးတကယ်ကိုနဲ့မျက်မှန်တမ်းမမိရဲ့ရုပ်သေးပြီးတော့ကျမတို့နဲ့သိပြီးရင်းနှီးနှီးမရှိတဲ့မျက်နှာမျိုးတွေဖြစ်နေတဲ့အခါကျတော့ပို့ပြီးကြောက်ရတာပေါ့အဲ့ကျွန်းကိုလည်းတကယ်ရောက်သွားရောတကယ်လည်းအဲ့မှာအန္တရာယ်ရှိရဆိုတော့ဟိုတိခဲရတယ်အဲ့ကိုရောက်ရောက်ချင်းမှာပဲအဲ့မှာရှိရရဲတွေပါတယ်ကလိုက်ပြီးစပြီးစုံစမ်းတယ်ဘာကြောင့်မလို့လဲဆိုတော့သူတို့ကျွန်းနေမှာဘယ်တော့မှလူစိမ်းနေလာလိမ့်မရှိဆိုတော့သူတို့သိတယ်ပြီးတော့အင်ဒိုနီးရှားရဲတွေကလည်းဒီထိုင်းငါးဖန်းကုမ္ပဏီနဲ့သူတို့စုပေါင်းပြီးတော့မှအလုပ်လုပ်တယ်အဲ့ဒီမောင်ခိုကိုင်းနေမှာအတူတူပါဝင်ပြီးတော့လုပ်လို့ရှိရဲအဲ့ကြောင့်မို့ကျမတို့မြန်မာပြည်သားတွေကိုအင်တာဗျူးလုပ်တဲ့အချိန်မှာတော့မှကျွန်တော်တော့တောထဲမှာသွားပြီးအင်တာဗျူးလုပ်တာမျိုးတွေရှိရဲအဲ့လိုပေါ့အသက်အန္တရာယ်ကတော့တကယ်ကိုစိုးရင်ခဲ့ရပါတယ်ရှင်ဟုတ
်ဟုတ်ကဲ့စစောက Esther ပြောသလိုတောထဲမှာသွားပြီးတော့ငါးဖန်းသမားတွေနဲ့ဆွန်းဆွန်းစားစားပါတော့အသက်အန္တရာယ်စိုးရင်စပါနဲ့ပြည်စုံမီးများခဲ့တယ်ဆိုတဲ့အခါကျတော့သူတို့တွေနဲ့ပေါ့နော်ခုလိုမြန်မာလူပေါ့နော်တွေးဆုံမီးများတဲ့အခါမှာ Esther အနေနဲ့ပေါ့နော်မှတ်မှတ်ရရကြည်ကွဲပွေရအကောင်ဆုံးအခြေအနေသူတို့ပြောပြတာလေးတွေကိုပြန်ပြောပြလို့ရမလားရှင
်။ဟုတ်ကဲ့ရှင်ပြောပြလို့ရပါရှင်။ကျမတို့တညနေပေါ့နော်အဲ့ဒါဟိုဒီရွာတရွာမှာမြန်မာပြည်သားတယောက်ရှိရဆိုမှသူ့စုသွားရင်းနဲ့လမ်းမှာပြန်လဲပြန်ကိုကြည့်လိုက်တော့ငါးဖန်းလေးတစ်စင်းကဒီကျွန်းထဲဝင်လာတာကိုတွေ့လိုက်တယ်။အဲ့ဒါနဲ့ကျမတို့လည်းဒီလေးငငယ်လေးနဲ့လိုက်သွားပြီးတော့မှခက်မြန်မြန်ပဲအဲ့ဟိုနေအောင်လိုက်သွားမိုးချုပ်သွားပြီးကျမတို့အဲ့ဒီကျွန်းကိုပြန်ရောက်သွားတော့အဲ့ဒီငါးဖန်းလေးကလည်းအဲ့ဒီသူတို့ကျွန်းကုမ္ပဏီရှိတဲ့နေရာမှာပဲသူတို့အဲ့မှာတင်မခေတ္တမှာရပ်ပြီးတော့မှတို့ငားတွေကဲ့နေတဲ့အချိန်မှာငါးဖန်းသမားတွေရဲ့တချို့တွေကဒီအမောင်ထဲမှာတို့ဆေးလိပ်တောက်နေကြတယ်တချို့ဒီဘေးမှာပေါင်နေမှာတို့ထိုင်နေကြတာပေါ့အဲ့ဒါနဲ့ကျမတို့လမ်းပြီးអော်တယ်မိမာပြီးသားတွေလားဆိုတော့တို့တော်တော်လန့်သွားတာပေါ့နော်အမောင်ထဲကနေကျမကိုလမ်းပြီးပြောတော့ကျမတို့ရှင်းပြရတယ်အခုလိုဒီမှာဘလို့ဖြစ်နေတယ်လဲဆိုတော့အကြောင်းအရာတွေသိချင်လို့ကျမတို့လာတာပါဆိုမှပြောတော့တို့အဲ့မှာစပြီးပြောပြကျမတို့မေးတာပေါ့နော်အဖေအမေတွေက တော်တည်တလားလို့ဒီလိုရောက်နေဆိုတာအဖေမေလည်းမသိဘူးတဲ့ကျွန်တော်တို့ကထိုင်းနိုင်ငံကနေကျွန်တော်တို့အယောင်စားခံရတာတဲ့ကျွန်တော်တို့ဆိုရင်အဖေမေတွေကတည်ပြီလို့ပဲထင်တာကျွန်တော်တို့တည်ရောက်နေလဲဆိုအဖေအမေတွေမသိဘူးအချို့ဆိုရင်အဖေအမေတွေကတို့တည်ပြီမှပြီးတော့မှအကုန်လုံးရေဆက်ချပြီးသွားတာတော့မှရှိတော့ပြီဆိုမှတို့ကပြောပြတော်တော်ကြီးကွဲဆရာတောင်းပါတယ်နောက်တစ်ခုကတော့ဒီအဲ့ကျွန်းကုန်ကြီးရဲ့အနောက်ဘက်မှာရွာလေးတရွာရှိရဲ့အဲ့မှာကျွန်မဗမာတွေကိုထပ်ပြီးလိုက်ရှာတဲ့ခါကျတော့တနေရာမှာနည်းနည်းအသက်ခကြီးကြီးလူကြီးတယောက်ရဲ့ပြီးတော့လူငယ်နှယောက်တို့အားလုံး၃ယောက်ကတော့ရနေထွက်လာတာဟိုရေတန့်ဘူးရဲ့မှာအရက်ဟိုတို့ local အရက်လေးကန်မှာထွက်လာတဲ့ခါမှာကျွန်တော်တို့ကိုလိုက်ပို့ပေးတဲ့ဒီပမာအကိုကြီးကတို့လှမ်းပြီးអော်လိုက်တယ်ဟေးဒီမှာလာကြအောင်ဒီမှာမမပြေအမရောက်နေတယ်မင်းတို့အเจ้าနေလာပြောပြအောင်ဆိုတော့အဲ့လူရဲ့တခါလဲအဲ့ဒီအရက်ဘူးကိုပြစ်လိုက်ပြီးတော့မှာတခါလဲကျွန်တော်ကိုတို့ရနဲ့ထိုင်ကြတော့ပြီးတော့ကျွန်တော်တို့အင်ဂျန်ခေါ်တော့ပါအင်ဂျန်ခေါ်တော့ပါကျွန်တော်တို့ကမနေနိုင်တော့ကျွန်တော်တို့မိတ်ဆက်ခံရပါတယ်ကျွန်တော်အဲ့လိုမျိုးပြောရတယ်ပေါ့နော်တကယ်ကိုဘယ်လိုပြောမလဲအရင်စိတ်ထိခိုက်စရာပေါ့နော်အဲ့လိုမျိုးတွေอ่ะဟုတ်ကဲ့
လူတို့အကျိုးပြုသတင်းကဏ္ဍမှာ AP သတင်းဌာနက2016ခု Pulitzer ရွှေတိစိတ်ဆုကိုချီးမြှင့်ခံခဲ့ရတဲ့ဒီသတင်းနဲ့ပတ်သက်လို့ Esther Tucson ပြောပြခဲ့တဲ့သူ့ရဲ့သတင်းယူမှုအတွေ့အကြုံတစ်စိတ်တစ်ပိုင်းကိုတော်ရရှိများကြားခဲ့ကြရတာပါမြန်မာနိုင်ငံသားရေလုတ်သားတွေအင်ဒိုနီးရှားကျွန်းကျွန်းမှာခုလိုကျွန်ပြူခံရတဲ့အကြောင်း Esther Tucson ပြောပြတဲ့ဒုတိယပိုင်းကိုတော့နောက်သတင်းပတ်မြို့သမီးများကန္တာမှာဆက်လက်တင်ပြသွားမှာမို့စောင့်မျှော်နားဆင်ကြပါရှင်
Kalalada season ထုတ်လွှင့်ပြနေတဲ့မြို့သမီးကန္တာကိုနားဆင်ကြရပြီးတဲ့နောက်အခုမအေးတနာကျော် season ထုတ်လွှင့်ပြနေတဲ့သုတဆုပ်လေးအမေရိကန်တခွင်ကိုနားဆင်ကြရပါဦးမယ်ရှင်
မင်္ဂလာပါရှင်ဒီတစ်ပတ်သုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်အောင်စုကအင်ချန်မြေဈေးကွက်နဲ့ပတ်သက်ပြီးတော့ဘူသုတအဖြစ်နဲ့ပြောပြပေးပါမယ်အမေရိကန်ပြည်အောင်စုမှာကတနိုင်ငံလုံးငွေကြေးအကျပ်တဲတဲကြားရောက်သွားစေခဲ့တဲ့အင်ချန်မြေဈေးကွက်အခုခါမှပြန်ပြီးတော့ဥမော်လာခဲ့ပါရင်နော်ဝါရှင်တန်ပို့စ်သတင်းစာမှာအေပီလ28ရက်နေ့ကဖော်ပြခဲ့တဲ့သတင်းသုံးသပ်ချက်အရဆိုရင်တော့ဒီလိုအင်ချန်မြေဈေးကွက်ပြန်ပြီးတော့ဥမော်လာတယ်ဆိုပေမဲ့လည်းနေရာဒေသပေါ်မှာမူတည်ပြီးတော့ဈေးကွက်အနေအထားကအများကြီးကွဲပြားနေသေးတာပါWashington Post က Black Knight Banner ရေးဝန်ဆောင်မှုလုပ်ငန်းရဲ့အချက်အလက်ပေါ်မူတည်ပြီးတော့2004ခုနှစ်ကစလို့2015ခုနှစ်အထိအင်ချန်မြေဈေးကွက်အခြေအနေကိုလေ့လာထားတာဖြစ်ပါတယ်။ခြုံပြော့ပြောရမယ်ဆိုရင်တော့လုံးချင်းအိမ်တစ်လုံးရဲ့တန်မှုက2004ခုနှစ်ကနေခုထိဆိုရင်14ရာခိုင်နှုန်းအထိတက်ပြီးတော့ဈေးအကြီးဆုံးရက်ကွက်မှာဆိုရင်တော့အိမ်ဈေးက27ရာခိုင်နှုန်းတက်တာပါ။ဒါကြောင့်မလို့အမေရိကန်ပြည်သူမှအိမ်ရောင်းဝယ်ကိစ္စတွေဘယ်လိုရှိလဲသိရအောင်လို့အင်ချန်မြေအကျိုးဆောင်မြန်မာတူကိုမေးကြည့်ပါမယ်။ကိုနေလင်းကအမေရိကန်ပြည်အောင်စုကိုပြောင်းရွှေ့ပြီးတော့အမေရိကန်အရှေ့မြောက်ခြမ်းမေရီလန်ပြည်နယ်မှာနေထိုင်ပါတယ်။သူ့အနေနဲ့ဘယ်ကနေဘလို့ဒီလုပ်ငန်းနဲ့ရောက်လာရလဲဆိုရင်တော့ကိုရိုင်းအိမ်ဝယ်ဖို့စူးစမ်းရတာကနေစတာပါတဲ့။ကိုနေလင်းရဲ့အမေရိကန်ပြည်အောင်စုမှာအခုဧပြီလမေလဆိုရင်အိမ်ချမ်းမြေအယောင်ဝယ်ဈေးကွက်တွေအရင်ကလှုပ်လှုပ်ရှားရှားပြန်ပြီးတော့ဖြစ်လာပြီးတော့အိမ်တွေဝယ်ကြရဲပေါ့နော်။ဒါကြောင့်လို့ကိုနေလင်းလုပ်နေတဲ့လုပ်ငန်းလေးနဲ့ပတ်သက်ပြီးတော့ကျွန်မမေးချင်ပါတယ်။ကိုနေလင်းဘယ်ကနေဘလို့ဒီအင်ချန်မြေလုပ်ငန်းလော့ကာတွေကိုအမေရိကန်ပြည်အောင်စုမှာစပြီးတော့လုပ်ဖို့စိတ်ကူးဖြစ်တာပါလဲရှင်
။ဟုတ်ကဲ့ကျွန်တော်က2000ခုနှစ်မှာကျွန်တော်အမေရိကန်မှာအိမ်ဝယ်တယ်။အိမ်ဝယ်တဲ့ခါကျတော့ဒီပွဲစားကအမေရိကန်နိုင်ငံသားသူကလုပ်ဆောင်မှုကိုကျွန်တော်ကြည့်ပြီးတော့ကျွန်တော်အဆင်မပြေဘူး။ပထမဆုံးကျွန်တော်တို့ဒီပြည်နိုင်ငံလာပြီးတော့ migrate လုပ်တဲ့လူတွေအနေနဲ့ခက်ခဲရှိတာတွေ့ရတယ်။အဲ့ဒါနဲ့နောက်တစ်ချက်ကကျွန်တော်ကအိမ်နဲ့ပတ်သက်ရန်စိတ်ဝင်စားတယ်။အေးပုံစံလေးဦးစိတ်ဝင်စားတယ်အဲ့ဒါနဲ့ပဲကျွန်တော်စဉ်းစားတယ်ငါအိမ်ပွဲစားလိုင်စင်ကရှောက်မယ်ရှောက်ပြီးတော့ငါလုပ်ကြည့်မယ်ဆိုရဲစိတ်ပေါ်လာတာပေါ့နော်နောက်ကျွန်တော်ဒီလောက်ကကျွန်တော်တို့ကဒါပတ်တိုင်းဖူတိုင်းပတ်သက်ရှိတယ်အဲ့တော့ကြားအားတဲ့ချိန်မှာကျွန်တော်ဗမာတွေပဲဖြစ်ဖြစ်ဒီနေ့နိုင်ငံသားတွေပဲဖြစ်ဖြစ်ကုညီနေကုညီအောင်ဆိုပြီးကျွန်တော်အဲ့လိုင်စင်ကိုယူနေအိမ်ပွဲစားဖြစ်လာတာပါ
ဟုတ်ကဲ့ရှင်အဲ့ဆိုရင်ဟိုကိုနေလေးကကိုရိုင်းလည်းအိမ်ဝယ်ပူးတယ်အခုလည်းအင်ချန်မြေအကျိုးတော်ဆောင်လုပ်နေတယ်ဆိုတော့အိမ်တစ်လုံးဝယ်မယ်ဆိုတော့အမေရိကန်ပြည်အောင်စုမှာဘလို့အနေထားတွေလိုအပ်ပါလဲဥပမာပထမဦးဆုံးစပြီးတော့ပြောရမယ်ဆိုရင်ဒီနိုင်ငံသားဖြစ်တော့မှဟိုဒီနိုင်ငံမှာအိမ်ဝယ်လို့ရတာပါလားရှင
်အမဟုတ်ဘူးဗျအမေရိကန်နိုင်ငံမှာရှင်းပါလဲဆိုတော့ဥပမာကျွန်တော်တို့အနေနဲ့ကအမေရိကန်နိုင်ငံသားဖြစ်ရမလို့ဒီနိုင်ငံမှာတရားဝင်နေတဲ့ခွင့်ရှိတော့ပိုကောင်းတာပေါ့အော်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီနိုင်ငံမှာအယောင်ဝယ်ဖြစ်တဲ့ချိန်မှာ 99% လောက်ကကျွန်တော်တို့ကဘဲငါဒီပတ်စံချီးပြီးဝယ်ကြတဲ့အတွက်ဒီနိုင်ငံမှာတရားဝင်နေထိုင်ခွင့်ရှိဖို့လိုတယ်။ဒါပေမဲ့အဲ့လိုပြောလို့ဒီပြည်နိုင်ငံကလူတွေဝယ်လို့မရဘူးမဟုတ်ဝယ်လို့ရပါတယ်။တချို့နိုင်ငံကလည်းအနည်းငယ်လာပြီးတော့ invest လုပ်ကြ။အော်ဂျင်းင်းလုပ်နေကြတယ်ပေါ့နော်။အဲ့တော့ဆိုကျင်တဲ့တွေကဝယ်မဲ့လူရဲ့ဝင်ငွေပေါ့နော်။ တရားဝင်ဘလို့ရလာတယ်ဆိုတာကိုပြဖို့လိုတယ်အခွန်ဆောင်ဖို့လိုတယ်အဲ့ဒါဆိုရင်ကျွန်တော်ထင်တယ်ဒီမှာဝယ်လို့ရတယ
်ဟုတ်ကဲ့ရှင်ဆိုတော့အိမ်တလုံးဝယ်မယ်ဆိုတော့ဒီနိုင်ငံကိုရောက်နေတဲ့သူတယောက်ပထမဆုံးဘာလုပ်ရပါမလဲရှင
်ပထမဆုံးပြောရမှာကတော့ तू ကဘဲနဲ့သွားပြီးစကားပြောရမယ်ဒါဆိုဒီမှာကအိမ်ကျွန်တော်တို့ကပြောခဲ့သလို90 99ရာနေတော့ကလူတွေတော်တော်များများကဘဲကနေပြီးတော့ချီးပြီးဝယ်တဲ့ system တစ်ခုရှိတာပေါ့နော်စတဲ့တစ်ခုရှိတဲ့အခါကျတော့ကျွန်တော်တို့ကဒီနိုင်ငံမှာဝယ်မဲ့လူတွေအလုံးလို့အလိုအပ်တာကသူကချီးပြီးဝယ်မယ်ဖြစ်တဲ့အတွက်သူရဲ့အလုတ်ကိုင်ဟိုဘယ်လောက်ထိဟိုဝင်ဝင်ရှိတယ်လဲအလုတ်ကိုင်ကဘယ်လောက်ကြာနေပြီလဲသူ့မှာအကျွေးဘယ်လောက်ရှိတယ်ဒီလိုအချက်လက်တွေပုံမှန်မူတည်ပြီးတော့ဘဲကနေပြီးတော့ဒီလူကိုပတ်စံဘယ်လောက်ချီးပါလဲဆိုတာကိုအတိအကျပေါ်ပါတယ်အဲ့ဒါပုံမှန်မူတည်ပြီးကျွန်တော်အိမ်ရဲ့ဈေးပုံမှန်မူတည်ပြီးဝယ်ရတာပ
ါဟုတ်ကဲ့အဲ့ဆိုရင်ဘဏ်ကပတ်စံကို4သိန်း5သိန်းဘယ်လောက်ချီးမလဲဆိုတာပုံမှန်ငွေကိုဟိုဂတိကဝိပြုထားတဲ့ငွေကိုကင်ပြီးတော့ပေါ့နော်တကယ်ငွေတော့မဟုတ်ဘဏ်ကနေပေးမယ်ဆိုတော့ဂတိကဝိကိုကင်ပြီးတော့မှအိမ်ရှာရတာပေါ့နော်
အဲ့လိုတော့ဟုတ်ပါတယ်ဒါနောက်တစ်ခုကဒီလိုတဲကနေပြီးတော့ပတ်စံချီမှ4သိန်း5သိန်းဆိုတာဒါသူကကိုယ့်ရဲ့ဝင်ငွေပေါ်မှာမူတည်ထွက်တာပေါ့နော်အဲ့လိုထွက်ရင်လည်း तू ကဟိုတရားရရင်လုံးချီရတာမဟုတ်ဘူးကိုကလည်းဟိုဟိုဘယ်လိုခေါ်လဲစီရန်ငွေလိုဟာမျိုးပေါ့နော်တောင်းပေးမဲ့ခေါ်တာပေါ့သူတို့ခေါ်တာဟောအဲ့ဒါကိုကိုကလည်းထည့်ဝင်ရတယ်အဲ့ဒါဒါ program တွေရှိတယ်အစိုးရနေပြီးတော့တုတ်ထားတဲ့ program တွေကဒီစနစ်တွေက तू ကအကိမ်းကကိုကပထမဆုံးအေဝတဲ့လူဆိုရင်ကိုယ့်ရဲ့ဟိုပေးရမယ့်ပတ်စံကိုနည်းနည်းလေးပေးနေအောင် तू စူးစမ်းပေးတဲ့ program တွေရှိတယ်အဲ့လိုပဲကိုကအပြင် public ကပန်ကားတွေတစ်ဆက်ချိမဲ့ဆိုရင်ကိုကဥမာဆိုကြပါတော့ဟို20ရာခိုင်နှုန်း30ရာခိုင်နှုန်း100ရာခိုင်နှုန်းပေးပြီးချိတဲ့ပန်းတွေလည်းရှိပါတယ်။ဟိုပထမအောင်ဆုံးအေဝဲတဲ့လူတွေနဲ့ဆိုရင်အာ300ရာခိုင်နှုန်းကိုအေစရာဖြတ်ပေးမယ်ဆိုရင်ကျန်တဲ့98ရာခိုင်နှုန်းကိုဘဲကနေပြီးတော့ဟိုချိပေးတဲ့ဟိုအစိုးရနေပြီးတော့ဟိုထောက်ခံပေးတဲ့ဟိုဟိုဘာပေါ့နော် program လည်းရှိရဲ့။အဲ့လိုမဟုတ်ဘူးကိုကပတ်စံနဲ့ပို့လို့ခါရာခိုင်နှုန်း20ရာခိုင်နှုန်းထည့်သူရာခိုင်နှုန်းထည့်သူရတဲ့ program လည်းရှိတယ်။အဲ့ဒါကဘယ်လိုပုံမှန်မူတည်လဲဆိုတော့ကိုယ့်ရဲ့ဟိုဝင်ငွေရယ်ကိုယ့်ရဲ့စုငွေပေါ်မူတည်ပြီးတော့ဒီ program ပြောင်းသွားတာပေါ့နော
်ဟုတ်ကဲ့ဒါကတော့ငွေကြေးကိုဝယ်ဖို့အိမ်တလုံးဝယ်ဖို့အတွက်ကိုယ့်ဘက်ကနေငွေကြေးရှိမရှိပြင်ဆင်တဲ့အပိုင်းပေါ့နော်ဟိုစာအိမ်ဆောက်ဝယ်ပြီဆိုရင်ရောကိုကဘာကိုစလုပ်ရမလဲရှင်ကိုယ့်ဘက်ကိုအိမ်ကသွားပြီးတော့ဝယ်ရမှာလားအကျိုးဆောင်ငှားဖို့ဘာညာဟိုအိမ်ရှာတဲ့အနေနဲ့အိမ်ရှာတဲ့ဟာမျိုးဘယ်လိုမျိုးအဆင့်နေရှိပါလဲရှင်
ဒီနိုင်ငံမှာကကျွန်တော်တို့အိမ်ကျွန်တော်အကျိုးဆောင်ပေါ့လေအိမ်ပွဲစားပဲဆိုကြပါစို့လူတွေအားလုံးကကျွန်တော်တို့ကဟိုဒီတိုင်းအကျိုးဆောင်လို့မရဘူးကျွန်တော်တို့ကဒီမှာ license လို့ဟာလို့ကျွန်တော်တို့ကကိုယ်ဆက်ဆိုင်ရပြီးနေပါကျွန်တော်တို့ကယူရတယ်အဲ license ကလည်းကျွန်တော်တို့ကတင်တန်းတက်ရတယ်ကျွန်တော် law တွေအကြောင်းကိုလေ့လာရတယ်အဲ့ဒါမပြီးသေးဘူးကျွန်တော်နှစ်နှစ်တခါကျွန်တော်တို့ကပြန်ပြီးတော့ကိုယ့်ရဲ့ license ကိုတက်တန်းတိုးတဲ့အချိန်မှာကျွန်တော်တင်တန်းတွေပြန်တက်ရတယ်အဲ့တော့ तू ကအဓိကပြောချင်တာကဒီအကျိုးဆောင်တဲ့လူတွေအားလုံးကို तू ကဥပဒေနဲ့ထိထုတ်တာပေါ့နော်လိန်လယ်မှုတွေဘာတွေမဖြစ်အောင်အဲ့ဒီတော့ခုနကကျွန်တော်ပြောသလိုပေါ့နော်ဟိုအိမ်ဝင်တဲ့သူအမျိုးမျိုးရှိတယ်ကိုယ့်ဘက်ကိုသွားပြီးကြည့်တယ်ဒါဘယ်လိုပဲပြောအများစုကတော့ဟိုအိမ်အကျိုးဆောင်ကိုငှားရတယ်ငှားလို့မရဘူးဆိုတော့သူကစာချုပ်တွေစာတမ်းတွေပါလာတဲ့ခါကျတော့အဲ့လိုနားလည်ပြီးတော့ရှင်းတတ်နိုင်မဲ့အိမ်အကျိုးဆောင်ကိုငှားရပါတယ်ပြီးတာနဲ့ကျွန်တော်သူတို့ခေါ်တာ loan officer ပေါ့နော် bank ကနေပြီးတော့ခန့်ထားတဲ့ဟို bank loan ချီးတဲ့လူပေါ့နော် bank ငွေချီးတဲ့လူကတော့ officer တယောက်ရှိပါတယ်အဲ့ officer ကိုလည်းကျွန်တော်ဆက်သွယ်ရပါတယ်ဆိုတော့အဲ့ဒါတွေအားလုံးပေါင်းပြီးစုပြီးတော့ဝယ်ရတာပါသူကအဲ့လိုလုပ်ရတာပေါ့နော်နောက်ဆုံးအဆင့်ကတော့သူကလူခေါ်တာစတဲ့မှာလော်ယာလို့ခေါ်တယ်ဆိုလိုချင်တဲ့အဓိပ္ပာယ်ကဒီအင်းရဲ့ပိုင်ဆိုင်မှုမှန်အဲဝယ်တဲ့လူရဲ့ပတ်စံကိစ္စမှန်အားလုံးကိုစစ်ပေးတဲ့ဟိုရှင်းနေတယောက်ရှိပါတယ်အဲရှင်းနေကုမ္ပဏီကနေပြီးတော့မှအားလုံးပေါင်းပြော်တရားကိုအကြောင်းဝယ်ကိုသူတို့စာချုပ်ချုပ်ပေးရပါတယ်ပြန်ပြောမယ်ဆိုရင်၃ခုလိုပါတယ်အင်းအကျိုးဆောင်ရဲ့ဘဏ်ရဲ့ပြီးတော့ရှင်းနေရပေါ့နော
်ဟုတ်ကဲ့ရှင်အဲ့လိုအပိုင်းနေမှာကိုကလည်းအိမ်တလုံးကိုကြိုက်ပြီးဒီလိုလူတွေကလည်းအစင်သိရနေတဲ့အချိန်မှာအိမ်ဝယ်ပြီဆိုရင်တစ်ဖက်နဲ့ဘယ်လိုမျိုးဆက်သွယ်ပြီးတော့ဝယ်ရပါလဲရှင်
သူကဟိုစတိတ်ကြီးရဲ့အပြင်းအထန်တစ်ခုတည်းတစ်ခုလည်းသူက ordinary กว่าကြပါတယ်ကျွန်တော်တို့ဒီဘက်မေဘလမ်းမှာဆိုရင်သူကဝယ်တဲ့လူကပွဲစားတစ်ယောက်ကိုခေါ်လာတယ်နောက်တဲ့လူကပွဲစားတစ်ယောက်ကိုခိုင်းထားတယ်အဲ့တော့ဆိုလိုချင်တာပွဲစားနှစ်ယောက်လည်းလုပ်တယ်လုပ်တဲ့သဘောပေါ့နော်အဲ့တော့ပွဲစားကောက်ဘယ်လိုပေးသလဲဆိုရင်နေရင်တော့ရောင်းတဲ့လူကပေးရပါတယ်ဖာမာဒီမှာတော့ဘယ်လိုလုပ်သလဲကျွန်တော်ပြောရမသိဘူးနားမလည်ဘူးဒါပေမဲ့ဒီမှာကရောင်းတဲ့လူကပေးရပါတယ်အဲ့ရောင်းတဲ့လူကပေးတဲ့ပွဲစားကောက်ကိုရောင်းတဲ့လူရဲ့ပွဲစားရဲ့ဝယ်တဲ့လူရဲ့ပွဲစားရဲ့တယောက်တစ်ဝက်ဒီခွဲယူရတာပါ
ဟုတ်ကဲ့ရှင်ဟိုပွဲစားကပေးတဲ့အခါမှာရောအဖိုးခါတက်မှတ်ထားတာရှိပါလား
မရှိပါဘူးအဲ့ဒါကျွန်တော်တို့ဘယ်လိုပြောမလဲဒါဈေးကွက်ရဲ့အနေထားရပေါ့နော်ဒါပေမဲ့ကျွန်တော်တို့မေဘလန်းမှာကတော့အနည်းဆုံး900ကျိုင်းလောက်ကနေပြီးတော့အများဆုံး600ကျိုင်းနဲ့900ကျိုင်းလောက်ထိယူပါတယ်ရောင်းအိမ်ရဲ့ဈေးအိမ်ရဲ့တန်ဖိုးကပေါ့နော်အဲ့ဒါအောင်မှရောင်းတဲ့လူတွေဝယ်တဲ့လူပွဲစားတွေကခွဲယူရတာပါ
အဲ့ဝဲလ ုံရရဲ့အစကနေပြီးပြီးဆုံးတဲ့ငွေချေလက်မှတ်ထိုးတဲ့အထည်အဆင့်တွေအများကြီးနဲ့အချိန်တစ်လနှစ်လလောက်ကြာအောင်လုပ်ကြရတာဖြစ်ပါတယ်။ဒီလိုလုပ်နေတဲ့အချိန်အတွင်းမှာလည်းလိန်ညာမှုတွေမဖြစ်စေဖို့တရားဥပဒေနဲ့ဗတ်ပေါင်းစုံကနေထိန်းထားတာပါ။ဒါတွေကိုတော့နောက်တစ်ပတ်မှာဆက်ပြီးတော့ကြည့်ကြရအောင်ပါနော်။သုတဆောင်တဲ့အမေရိကန်တစ်ခွင်အစီအစဉ်ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
သူတဆောင်လည်းအမေရိကန်တခွင်ကိုအခုလိုတောက်ကြနေညာပိုင်းမှာအစ်ထုတ်လွင့်ပြီးပြန်လည်ထုတ်လွင့်ချက်ကိုတော့အင်ကာနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါရဲ့ရှင
်။မြန်မာနိုင်ငံမှာပြင်းထန်တဲ့ရာသီဥတုဖောက်ပြန်မှုတန်ကိုခံရပြီးမိုးသီးကျွေတဲ့မိုးသက်လေပြင်းကြောင့်တီဆုံးရသူ16ယောက်ထက်မနည်းရှိခဲ့ပါတယ်။ဒီလိုအန္တရာယ်ကြီးတဲ့မိုးသီးမုန်တိုင်းအကြောင်းဒီတစ်ပတ်မှာပြောပြပေးမှာပါ။မြန်မာနိုင်ငံမှာဒီနှစ် 2016 ဧပြီလ 19 ရက်နေ့ကစပြီးမြို့နယ်40ကျော်မှာမိုးသီးမုန်တိုင်းတန်ကြောင့်လူပေါင်း16ယောက်တီဆုံးခဲ့ရသလိုအများပြားထဏ်ရာရခဲ့ပြီးတရိတ်ဆန်တေဆုံဆုံးရှုံးမှုကလည်းများပြားခဲ့ပါတယ်။အိုးအိမ်ပေါင်း1000ကျော်နဲ့ဇီးရီအစုပေါင်း2000နီးပါးအပြင်ကချင်ပြည်နယ်တွေကဒုက္ခသည်စခန်းတချို့ပါပျက်စီးရတဲ့အထိမိုးသီးမုန်တိုင်းရဲ့ဒဏ်ကိုခံခဲ့ရတာပါ။နိုင်ငံတော်အပူချိန်ကတရားလီဝန်းကျင်ခန်းစားနေရချိန်မှာမိုးသက်လေးပြင်းတိုက်ခတ်ပြီးခေါက်သီးအရွယ်ရှိတဲ့မိုးသီးတွေအရှိန်ပြင်းပြင်းနဲ့ကျခဲ့တာဖြစ်ပါတယ်။အခုလိုမိုးသီးတွေဘလို့စပြီးဖြစ်လာစေလဲဆိုတော့ကိုယူပဗေဒပညာရှင်ဒေါက်တာပရိဒာတင်ကအခုလိုရှင်းပြပါတယ
်။မိုးသီးဘယ်လိုစားပြစ်လာလဲဆိုလို့ရှိရင်တိမ်အမျိုးအစားကိုခွဲလိုက်ရင်တိမ်အမျိုးအစားကဒီကျွန်တော်တို့ကောက်ငင်မှာမြင်နေရတဲ့တိမ်တွေက10မျိုးလောက်ရှိတယ်ပေါ့နော်အကြံပြန်အပြင်တိမ်တွေကအမြင့်ပေဘလောက်နဲ့ဘလို့ပုံတံရှိတယ်လဲဆိုတော့ကြည့်ပြီးတော့အမျိုးအစားခွဲထားတာ။မိုးသီးကြွေတဲ့မိုးသီးထန်စွာရွာတဲ့မိုးတိမ်ကိုတော့ cumulonimbus လို့ခေါ်တယ်။အဲ့ဒီမိုးတိမ်တွေကရေပမာဏတိတ်များတယ်။မြေပြင်ကနေပြီးတော့တော်တော်နီးတဲ့ဟာပေါ့။ပေ4000လောက်နေပြီးတော့သူမိုးရွာတဲ့တိမ်ဟာပေါ့နော်။ပေ5000လောက်အထိမြင့်တယ
်။ဒီမိုးတိမ်မျိုးကနေမိုးသီးဖြစ်လာတဲ့အနေအထားကိုကြည့်အောင်ပါ
။မြေပြင်မှာကျွန်တော်တို့သကိုင်းဆိုပါတို့ဗျာ။အပူချိန်က90 100လောက်ရှိတယ်။ဒါပေမဲ့သူ့မှာဒီအမြင့်ကိုတက်သွားတာနဲ့အမြအေးသွားတယ်လေ။ဟိုမန္တလေးနဲ့မင်းမြို့ရာသီဥတုအေးသွားတာကွာတယ်လို့ပေါ့နော်။ဆိုတော့အမြင့်ပေတစ်ထောင်ကဘာမြင့်မြတ်တပြင်းကနေမြင့်သွားတိုင်းမြင့်သွားတိုင်းသူက3ဒီဂရီစင်တီဂရိတ်လောက်ကျသွားတာ။အဲ့ဒါကို dry adiabatic lapse rate လို့ခေါ်တယ်။အဲ့တော့သူကအမြင့်ပေ3000လောက်ရောက်တဲ့အခါကျလို့ရှိရင်ဒီလေတုက55ဒီဂရီလောက်ကျပါပြီနော်။အနှုတ်55အဲ့တော့ရေခဲကတုံညမှာဒါပေမဲ့အမြင့်ပေ3000 4000 5000လောက်ရောက်သွားတဲ့အခါကျလို့ရှိရင်ရေခဲမှတ်ကိုရောက်သွားပြီ။ဒီကပုံမြင့်ရင်တော့အပူချိန်ကတော့နှုတ်90အနှုတ်40မှာပဲရှိတယ်။အဲ့တော့မုန်တိုင်းကျတဲ့အခါကျလို့ရှိရင်အိန္ဒိယဘက်တို့နီပေါ်ဘက်တို့ကနေပြီးလေအေးတွေကအဲ့ဒီဘက်ကိုဖြတ်လာတယ်။အဲ့တော့လေအေးစီးကြောင်းကဖြတ်လာတဲ့အခါကျတော့ဒီမြေပြင်မှာရှိတဲ့လေဘူးရေကိုးရေငွေတွေကတိမ်ကြီးတဲ့ကိုခုနကူမီလိုလင်ပတ်ဆိုတဲ့တိမ်ကြီးတဲ့ကို up draft လို့ခေါ်တယ်။အချိန်နဲ့တက်သွားတာ။သူကတနာယုံမိုင်340ကနေပြီးတော့မိုင်100လောက်အထိတက်တယ်။အဲ့လောက်ရှိတဲ့အမြင့်ကြီးကိုတက်သွားတဲ့အခါမှာဒီရေကိုးရင်ငွေရနေပြီးတော့ရေဆက်ကလေးတွေဖြစ်လာပါတော့။ရေဆက်ကလေးတွေဖြစ်သွားတဲ့အခါကျတော့ရေဆက်ကလေးတွေကလေးပြီးတော့ဒီ up draft လို့ခေါ်တဲ့အပြင်ကနေပြီးတော့ပင့်တင်လိုက်တဲ့လေကတိတ်မမြအောင်ဆိုလို့ရှိရင်ရေကိုးရေဆက်ကလေးတွေကတဖြည်းဖြည်းစုပြီးတော့မိုးအနေနဲ့ပြန်ရွာချ။ဒါပေမဲ့အရန်မြန်တဲ့လေနဲ့နှုတ်နဲ့တိုက်ပြီးတော့ဒီလေဘူးကနေပြီးတော့ဖြစ်တဲ့ရေကိုးရင်ငွေကအထက်ကိုပေ3000 4000လောက်အထိတက်သွားတဲ့အခါကျလို့ရှိရင်ခုနကမိုးဖြစ်မဲ့ရေဆက်ကလေးတွေကစခဲပြီ။ပေ4-5000လောက်ကိုသူကအပေါ်တက်နေတဲ့အချိန်မှာဒီရေကိုးတွေကရေခဲမဖြစ်သေးပဲနဲ့သူ့အပါခေါ်လဲဆိုလို့ရှိရင် super cool water လို့ခေါ်တယ်။ရေခဲက300ဒီဂရီမှာခဲပေမဲ့ဒီ300ဒီဂရီရဲ့အောက်အနှုတ် 20-30 လောက်အထိအေးတဲ့နေရာမှာရေကရေခဲအဖြစ်မရှိသေးဘူး။ဒါပေမဲ့အောက်မှာရှိတဲ့ရေမှုန်လေးတွေကတက်တဲ့အချိန်မှာသူကရေခဲအမှုန်လေးတွေနဲ့ဖြစ်သွားပြီးတော့အဲ့ဒီရေခဲအမှုန်လေးတွေကအပြင်မှာရှိတဲ့အဲ့ဒီ super cool water ဆိုတဲ့အဲ့ဒီရေဆက်ကလေးနဲ့ထိတိုင်းတိလိုက်တိုင်းတိလိုက်တိုင်းသူကပါလဲဆိုတဖြည်းဖြည်းကြီးလာတယ်နော်ကြီးလာတဲ့အခါကျသူက15မိနစ်နိုင်ဝဲလောက်ထိအပေါ်တခါတည်းထိုးတက်နေတဲ့အချိန်မှာခုနစူပါကူးဝါတာရေတွေကအလွှာလိုက်အလွှာလိုက်အခဲလိုက်အခဲလိုက်နဲ့သူကတလွှာချင်းစီတလွှာချင်းစီပေါ့နော်အဲ့လိုအသေးတွေဖြစ်လာပြီးတဲ့အခါကျရေခဲအမှုန်လေးကနေပြီးတော့မိုးသီးရေခဲသီးဖြစ်လာတာပေါ့နော
်ဒီမိုးသီးတွေကျွေးကြတဲ့အခါမှာအချိန်သိပ်ပြင်းတာမို့လူတွေတရိတ်ဆန်တွေအတွက်အန္တရာယ်ကြီးပါတယ်
မိုးသီးကြောင့်ဘာကြောင့်သိလဲဆိုတဲ့ဟာ သူ့ရဲ့ terminal velocity မရောက်ခင်မှာတည်းကသူကတနအီကိုမိုင်း100လောက်နဲ့အဲ့ဒီ body အလုံးကလက်တီးစုပ်လောက်ဆိုပါဘူးလက်တီးစုပ်လောက်ဟာပောင်ဝဲလောက်လေးတနအီမိုင်း100လောက်နဲ့လက်တီးစုပ်လောက်ရတဲ့ဟာအချိန်နဲ့ကိုပြုတ်ကြတဲ့ဟာကို body ရေခဲသည့်ဖြစ်လာတဲ့အခါကျတချိန်ကြတဲ့အခါကဘာဆွဲအားက body ကိုဒီအပေါ်တက်နေတဲ့တနအီကို50 100လောက်တိုက်နေတဲ့အပေါ်ပင့်နေတဲ့လေတဲ့ပို့ပြီးလေးတဲ့အချိန်နဲ့ရောက်လေရောက်တော့လေးလေလေးသွားတော့ပြုတ်ကြတာပေါ့နော်ပြုတ်ကြတဲ့အခါကျမိုးရွာမဲ့အစားကွနာမိုးသီးကပြုတ်ကြပြုတ်ကြတဲ့အချိန်ကလည်းလက်တီးစောက်လောက်ရှိတဲ့မိုးသီးဆိုလို့ရှိရင်သူကတနားရီကိုမိုင်90 100လောက်နဲ့အောက်ကိုပြုတ်ကြတာအခါကျအောက်မှာရှိတဲ့လူတော်ွားတွေတရိတ်ဆန်တွေအသေးများပါတယ
်မိုးသီးချွေကြဖို့အတွက်အခွင့်အလမ်းများတဲ့ဒေတာတွေကဘယ်လိုဒေတာမျိုးပါလဲ
ဒီမိုးသီးများတဲ့နေရာကမိုးရွာတဲ့နေရာမဟုတ်ဘူးနော်ဘယ်လိုနေရာမျိုးမှာရှိလဲဆိုမိုးသီးကြတာအမေရိကန်နိုင်ငံရဲ့ကုန်းတွင်းပိုင်းပေါ့နော်နီဘရာစကာတို့ကော်လိုရာဒိုအစတို့မှာသူကပါလဲဆိုလို့ရှိရင်ကဘာမြေမြင့်တဖြစ်ရဲ့ပင်လယ်ပြင်အထက်မှာသူကမိုင်ဝဲလောက်ဖြစ်သွားပြီဆိုတော့သူကအေးလဲအေးတဲ့နေရာပေါ့နော်အဲ့ဒါကြောင့်သခိုင်းတို့ဟိုးမြောက်ဘက်နေရာနည်းနည်းလေးဟိုပင်လယ်ရေမြင့်တဖြစ်နဲ့မြင့်တဲ့နေရာမို့လို့အဲ့ဒီနေရာတွေမှာမိုးသီးကြွေတာဒီနီဘရာစကာကလည်းပင်လယ်ရေမြင့်တဖြစ်နဲ့မြင့်တဲ့အတွေ့အဲ့ဒီနေရာမှာမိုးတိမ်တွေဖြစ်တာနဲ့သူကမိုးတိမ်တွေကနေပြီးတော့ရတဲ့လေရလဲအေးတဲ့အတွေ့မိုးသီးအကြွေဆုံးအကြဆုံးနေရာပေါ့နော်အဲ့ဒီဒေတာတွေကတခါ2030ခုနှစ်ကလောက်ကပေါ့ဆိုတော့လွန်ခဲ့တဲ့6နှစ်9နှစ်လောက်ကြာတော့ကကဘာမှအလေးဆုံးပေါ့နော်နှစ်ပေါင်နီးပါးလောက်ရှိတဲ့မိုးသီးအလုံးပေါ့နော်သူကအချင်းဘယ်လောက်ရှိလဲဆိုတော့8လက်မလောက်ရှိပါတယ်အဲ့ဒါအချိန်တည်းကိုပြုတ်ကြတဲ့ဟာကိုသူတို့လေသမားတစ်ယောက်ကရတဲ့အတွေ့စံချိန်တင်ထားပါတယ
်မိုးသီးတွေဟာကောင်းငင်ဘောကနေကြာလာတာမို့တန့်ရှင်းတယ်လို့ထင်ပါသလားဒိန်းမတ်နိုင်ငံအာဟုစတက်ကတူကသူတေသနပညာရှင်တွေကတော့စလိုဗေးနီးယားမှာ2009ခုနှစ်ကတိုက်ခတ်တဲ့မိုးသီးမုန်တိုင်းနဲ့အတူပါလာတဲ့မိုးသီးအလုံးပေါင်း40ကျော်ကိုစမ်းသပ်ကြည့်ရှုခဲ့ကြပါတယ်။သူတို့ရဲ့စမ်းသပ်မှုတွေကလည်းအပင်တွေမှာတွေ့ရလေရှိတဲ့ဘက်တီးရီးယားပိုးမွားမျိုးစိတ်ပေါင်း5မျိုးနဲ့မျိုးစီလွှာထဲမှာတွေ့ရတဲ့ဓာတုဒရပ်ပေါင်း3000ကျော်ပါဝင်နေတာကိုတွေ့ရှိရတယ်ဆိုတာကိုသင်ပြရင်းဒီသတင်းဖတ်အတွက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ။
တို့ခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေတဲ့စနေမနက်ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။ VOE ကထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ကဏ္ဍတွေကို internet ဆာမျက်နှာ bamis.voenews.com မှာလည်းအသံနဲ့တကွနားဆင်နိုင်ကြပါတယ်။အခုညဘက်အစီအစဉ်တွေကိုမကြခင်အဆုံးသတ်ပါတော့မရှင်။ဒီကနေ့ညဘက်အစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင
်။စီးရီးယားနိုင်ငံရဲ့ဒုတိယမြို့တော်အာလက်ပိုကိုဒီကနေ့မှလည်းလေကြောင်းကနေဆက်ပြီးတိုက်ခိုက်ပါတယ်။ဆေးရုံတစ်ခုပျက်စီးသွားတဲ့လေကြောင်းတိုက်ခိုက်မှုတစ်ခုဖြစ်အပြီးတရက်အကြာအခုတိုက်ခိုက်မှုမှာတော့ဆေးကန်တစ်ခုကိုထပ်ပြီးထိမှန်ပါတယ်။ကာလာရှေလူနာရီနဲ့သောဘက်ဆိုင်ရာကုသမှုတွေပေးလာတာ၅နှစ်ရှိပြီဖြစ်တဲ့ဆေးကန်ဟာစူးစူးရွေးရွေးပျက်စီးသွားပါတယ်။ဒဏ်ရာသူတွေထဲမှာသူနာပြုတ်တူလည်းပါဝင်ပါတယ်။အာလက်ပိုမြို့ဘပ်အယ်ဖာရက်ရက်ကပလီတစ်ခုကိုတပုံတွေမြောက်နေပြတာကြောင့်လူ15ယောက်ထဲမှနေတည်ဆုံးပြီး30တန်းရသွားတယ်လို့စီးရီးယားဆွေရပိုင်သတင်းဌာနကပြောပါတယ်။ပြီးခဲ့တဲ့နှစ်ကအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ဆေးရုံတစ်ခုအပေါ်မှားယွင်းတိုက်ခိုက်ခဲ့တဲ့အမေရိကန်စစ်မှုထမ်း16ယောက်ကိုအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကအရေးယူအပြစ်ပေးလိုက်ပြီးအဲ့ဒီအထက်မှာကျန်နှစ်ပွင့်အဆင့်ရှိတဲ့ဗိုလ်ချုပ်ကြီးတူလည်းပါဝင်ပါတယ်။ Brighter အဖွဲ့ဖြစ်တဲ့နယ်စည်းမထားဆရာဝန်များအဖွဲ့ရဲ့ဆေးရုံကိုအမေရိကန်လေတပ်ရဲ့ AC-130 တိုက်လေယာဉ်ကတိုက်ခိုက်ခဲ့တာပါ။ဒီလေယာဉ်ဟာအမေရိကန်တိုက်ခိုက်ရေးလေယာဉ်တွေထဲမှာအသေးအပြောက်အများဆုံးတိုက်ခိုက်နိုင်တဲ့လေယာဉ်မျိုးစားဖြစ်ပါတယ်။အဲ့တိုက်ခတ်မှုဟာကျန်တာတရားကင်းမဲ့ပြီးရက်ဆက်ကြမ်းကြုတ်တဲ့လေရဖြစ်တဲ့လို့ရဖြစ်တဲ့လို့နေစည်းမထားဆရာဝန်များအဖွဲ့ကပြောပါတယ်။အရေးပါတဲ့ရေကြောင်းသွားလာရေးလမ်းကြောင်းတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်မှာလွတ်လပ်စွာရေကြောင်းသွားလာခွင့်ကိုစိန်ခေါ်နေတဲ့တရုတ်နိုင်ငံရဲ့ကိုယ့်ကိုယ်ကိုယုံကြည်မှုလွန်ကဲလွန်ပြီးရန်လိုတဲ့ပြည်မှုပုံလေးလို့အမေရိကန်ကယူဆတာကိုတံပြန်ဖို့အာရှမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်လှုပ်ဆောင်နေပါတယ်။နေပြည်တော်ဆန်မှုနဲ့ပတ်သက်လို့တရုတ်နဲ့အငင်းပွားနေတဲ့ကိစ္စဖြစ်ရှင်းပေးဖို့ဖိလစ်ပိုင်ကတရားရုံးကရှောက်ထားဖိလစ်ပိုင်ကတရားရုံးမှာရှောက်ထားတဲ့ပေါ်အမေရိကန်ဒုတိယနိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကလွှတ်တော်မှာအစီရင်ခံပါတယ်။အခြားသောအခြားနိုင်ငံများအဖွဲ့အာဆီယံဆင်နိုင်ငံရဲ့စီးပွားရေးတိုင်ဝန် AEC နဲ့ပတ်သက်ပြီးအကောင်းအမြင်သဘောထားတွေရှိနေချိန်မှာပဲအရေးကြီးတဲ့စိန်ခေါ်ချက်အများပြားကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ခင်ဗျာ။
တောက်ကြနေညပိုင်းရရှိထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Evans ဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 49တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.